แกนวัตตานะสังนะโมตัสสะภะคะวะโตอะระหะโตสัมมาสัมพุทธัสสะนะโมตัสสะภะคะวะโตอะระหะโตสัมมาสัมพุทธัสสะนะโมตัสสะภะคะวะโตอะระหะโตสัมมาสัมพุทธัสสะอันนี้เด็กกาเทนี่หนูเด็กกาเจอลุ่มเหล่าเนาะพี่หนูเด็กกาเทนี่ไม่ยุ่งเหมือนไม่ยุ่งดูมันมีไรสุดๆลาบอยู่ไม่ยุ่งเหรอจังนะจังนะจังนะจังนะจังมาได้เนาะไทยได้หรือว่าไม่รู้พี่แกบอกกับรูปาวัสระสิมาพี่เด็กพี่บ่เนาะพี่บอกแม่ก็สิแม่ก็ได้29บาทชดตะเลยกามะเซโอลงมาไม่เปล่าพี่တော့มาเปลี่ยนป้องมั้ยเนาะป้องได้ขาจังอุดๆผิดตัวเลยกูละอคุกก็တော့แม่ก็ได้29บาทกูพี่อ่องเปล่ามั้ยมะแห่ก็ได้29บาทฌานไส้ละเปล่าบ่เนาะมะแห่ก็ได้ฌานไส้ลอกี้ไส้อุดๆมั้ยเนาะลอกี้ไส้ส่วนတော့อะหมาก็เปล่าบ่ป้องเปล่ามหากุสิทธิ์ส่วนတော့29ပါပေါ့เนาะรูปาวสระสิทธิ์15ပါอรูปาวสระสิทธิ์12ပါပေါ့29ပါကိုมหากุสิทธิ์ဇံစိတ်ဆိုရင်လေဒီဟာรูปဇံอรูปဇံနောက်ကလောကုတ္တရာဇံအဲ့ဒါပေါင်းပြောတာပေါ့เนาะအဲ့ဆိုအခုလေ့လာမှာကมหากุสิทธิ์วาဇံစိတ်အဲ့ဒီအကြောင်းတွေကိုလေ့လာမယ်มหากุสิทธิ์ဆိုတာမြင့်မြတ်သောစိတ်ဝါမြင့်မြတ်သောပုဂ္ဂိုလ်တို့ရအတ္တိယခံစားအပ်သောစိတ်ကိုမဟေကုစိတ်လို့ခေါ်တယ်။ဝါလူတို့ရဲ့ကုသလကမ္မပရတရား10ပါးတဲ့လွန်မြတ်သောကြောင့်မဟေကုစိတ်လို့ခေါ်တယ်။နော်။ပြောချင်တာကမာကုသိုလ်စိတ်10ပါးတဲ့မြင့်မြတ်တယ်လို့ပြောတာ။နော်။လူတို့ရဲ့ကုသလကမ္မပရ10ပါးဆိုတာမာကုသိုလ်စိတ်10ပါးကိုပြောတာ။နော်။အဲ့ဒီ10ပါးတဲ့လွန်မြတ်တဲ့ထက်တန်းကြတဲ့စိတ်ဖြစ်လို့ဝါတိဟိပုဂ္ဂိုလ်များသာလည်းသိရခံစားရသောစိတ်ဖြစ်သောကြောင့်မဟေကုစိတ်ဒုဟိပုဂ္ဂိုလ်တွေမရနိုင်ဘူးเนาะဇန်တရားမတရားဖို့တရားကဒုဟိပုဂ္ဂိုလ်တွေမရနိုင်ဘူးအာဟိပုဂ္ဂိုလ်ဆိုပိုဝေးเนาะတိဟိပုဂ္ဂိုလ်တွေမရနိုင်တယ်ပဋိသင်္ဍေတွေကအာလောဘအာဒေါသအာမောဟဆိုတဲ့ဟိတ်၃ပါးနဲ့ကောင်းတဲ့ဟိတ်၃ပါးနဲ့ညံပါတဲ့အာမောဟဟိတ်နဲ့ရှင်ပြီးတော့ပဋိသင်္ဍေနေတဲ့ပုဂ္ဂိုလ်ညာတာလီရအတိရခံစားရတော့တရားတွေပေါ့เนาะခုလေးလာမှာဇန်တရားမတရားဖို့တရားဆိုတာဒါကြောင့်မလို့မဟေကုစိတ်လို့ခေါ်တယ်เนาะမြတ်သောစိတ်ပေါ့ဒီမှာမဟာသရာတိညတ်တော်နဲ့ကိုဟောတယ်မဟာသရာတိအနက်နှမျိုးကိုဟောတယ်မဟာကုသိုလ်စိတ်မှာပါတဲ့မဟာသရာတိအရေးအတွက်ညားတာကိုပြောတယ်နော် quantity ကိုပြောတယ်ပေါ့ဒီမှာကမဟာသရာ quality ကိုပြောတယ်ပေါ့ဂုံအားဖြင့်မြတ်တာနော်မဟာကုသိုလ်စိတ်မဟာဝိပ္ပစိတ်မဟာကိရိယာစိတ်မှာပါတဲ့မဟာသရာတိအရေးအတွက်များလို့ကုသိုလ်စိတ်၈ပါးဝိပ္ပစိတ်၈ပါးကိရိယာစိတ်၈ပါးဆိုတာရူပကုသိုလ်ဝိဘက်ကရိယာအရူပကုသိုလ်ဝိဘက်ကရိယာလောကုတ္တရာကုသိုလ်ဝိဘက်ထက်အရေးတွဲအပြည့်များသောကြောင့်မဟာသရာထဲ့တယ်နော်အရေးတွဲများတာကိုမာကုသိုလ်စိတ်မှာပါတဲ့မဟာသရာသည်အရေးတွဲများလို့မဟာသရာထဲ့တယ်မဟေကုစိတ်မှာပါတဲ့မဟာသရာသည်ဂုံအပြည့်မြတ်တယ်နော်အရေးတွဲများလို့တော့မဟုတ်ဘူးဂုံမြတ်လို့ဘာဂုံနေမြတ်လဲဆိုဇန်တရားမတရားဖို့တရားမာကုသိုလ်ဆိုတဲ့တာမန်ကုသိုလ်တဲ့မတာမန်ကုသိုလ်ဆိုတာဒါနပြုသီလစောင့်တည်ဆိုတော့တာမန်ကရှာခံနဲ့ရတယ်လေနော်ဒါကြတော့ဘာဝနာလုပ်ဖြစ်သွားပြီဇန်တရားမတရားဖို့တရားကိုလိုချင်လို့ရှိရင်ဘာဝနာလုပ်ကိုလုံးမှရတယ်နော်ဘာဝနာလုပ်ဆိုတဲ့ကဘာဝနာရဲ့လုပ်ငန်းစဉ်တွေလုပ်ရတယ်ကြက်ကြက်နာနာလုပ်ရတယ်စိတ်ကိုအောင်ဆုဆိုင်ရတယ်တမာတိတွေပါလာတယ်နော်အဓိကတမာတိလုပ်ငန်းတွေပေါ့တမာတိကိုအခြေခံပြီးတော့ဇန်တရားမှာဆိုရင်ဝိတက်ဝိစရာပိတိဒုက္ခနဲ့အတူတကွရှင်တွဲပြီးတော့လုံးမှဇန်တရားဆိုတာရတယ်ဟုတ်တယ်မလားမတရားဖို့တရားဆိုလဲတမာတိကိုအခြေခံပြီးတော့ပညာလို့ဝိရိယလို့တတိလို့ဒီတရားတွေနဲ့တိုက်ဝဲဝင်မှမတရားဖို့တရားကိုရတယ်ဒါကြောင့်မလို့တာမန်ကုသိုလ်တွေတဲ့သူတို့ကမြင့်မြတ်တဲ့အတွက်ကြောင့်မလို့မဟာသရာထဲ့ပါတယ်မဟောဂုစိတ်မဟာကတစိတ်တပေါ့နော်မြတ်သောစိတ်ဝါမြတ်သောပုဂ္ဂိုလ်တို့ရောက်အပ်သိရခံစားသောစိတ်မဟောဂုစိတ်ဇန်စိတ်လို့လည်းခေါ်ပါတယ်လောကိစိတ်လို့လည်းခေါ်ပါတယ်နော်လောကီစိတ်ဆိုတာအများကြီးပေါ့အများကြီးတည်းကတပိုင်းပေါ့နော် အဲဆိုတော့အဲ့ဒီမဲခိုးစိတ်28ပါးတဲ့မှာအရင်ဆုံးရူပဝဆရစိတ်ကိုလေ့လာမယ်ရူပဝဆရစိတ်သည်ဘယ်နှပါးရှိလဲ
15
ပါးရှိတယ်ကုသိုလ်စိတ်က
5
ပါးဝိပဿနာစိတ်က
5
ပါးကိရိယာစိတ်က
5
ပါးပေါင
်း15
ပါးဒီ15ပါးကိုရူပဝဆရစိတ်လို့ခေါ်ပါတယ်ရူပအဝဆရာရူပဘုံမှာများသောအဖြစ်ဖြစ်တတ်ကျင်လက်တတ်သောကြောင့်ရူပဝဆရာစိတ်လို့ခေါ်ပါတယ်။ကာမဘုံလူဘုံမှာလည်းဖြစ်ပါတယ်။ကုဇံရောက်တရားအားထုတ်ဝိတဝိဆရာပိတိဒုက္ခဖြစ်ပါတယ်။ဒါကလုတဲ့အခိုက်တက်မှာပဲဖြစ်တယ်။လုတဲ့လူတွေကများတယ်။တကယ်ရူပဘုံရောက်သွားတဲ့ရူပဗြဟ္မာကြီးတွေအတွက်ကတော့ဗြဟ္မာတိုင်းဗြဟ္မာတိုင်းကဒီစိတ်တွေရှိတယ်။ဒီဇံစိတ်တွေရှိတယ်။ဒါကြောင့်ရူပဘုံမှာများသောအဖြစ်ဖြစ်တတ်ကျင်လက်တတ်သောကြောင့်ရူပဝဆရာစိတ်လို့ခေါ်ပါတယ်ဟုတ်တယ်မလားအဲ့ဒီမှာကုသိုလ်စိတ်5ပါးဝိပဿနာစိတ်5ပါးကိရိယာစိတ်5ပါးပေါင်း15ပါးရှိတယ်ဟုတ်တယ်နော်ဇန်နဲ့ပြောမယ်ဆိုလို့ရှိရင်ရူပဝဆရာကုသိုလ်မှာပထမဇန်ဘက်တစ်ပါးဝိပဿနာစိတ်မှာတစ်ပါးကိရိယာစိတ်မှာ
တစ်
ပါးနော်ဇန်နဲ့ပြောမယ်ဆိုရင်လေဒါစိတ်နဲ့ပြောရင်ဇန်နဲ့ပြောမယ်ဆိုရင်ကုသိုလ်5ပါးဝိပဿနာ5ပါးကိရိယာ5ပါးဟုတ်တယ်နော်ဇာနာဗေဒဇန်နဲ့ပြောမယ်ဆိုလို့ရှိရင်ကိုကဇန်စိတ်တွေကိုလေ့လာတော့ဇာနာဗေဒဆိုတဲ့တစ်ခုဝင်လာမယ်เนาะဇန်စကားနဲ့ပြောမယ်ဆိုရင်ပထမဇန်3ပါးရှိတယ်ကုသိုလ်စိတ်မှာတစ်ပါးလေဝိပဿနာစိတ်မှာတစ်ပါးကိရိယာစိတ်မှာတစ်ပါးအဲ့ဆိုဒုတိယဇန်ကလည
်း3
ပါးတတိယဇန်ကလည
်း3
ပါးသရုတ်ဒဇန်ကလည
်း3
ပါးပင်စမဇန်ကလည
်း
3ပါး3ပါးလေ
15
ဟုတ်တယ်မလားဇန်စကားနဲ့ပြောမယ်ဆိုရင်ပထမဇန်3ပါးဒုတိယဇန်3ပါးတတိယဇန်3ပါးသရုတ်ဒဇန်3ပါးပင်စမဇန်3ပါးဟုတ်တယ်မနော်ဇန်စိတ်15ပါးရှိတယ်ရူပဘုံကဘယ်နှဘုံရှိလဲရူပဘုံကဘယ်နှဘုံ30ဘုံမှာရူပဘုံကဘယ်နှဘုံရှိလဲ4ဘုံနှုတ်လိုက်တော့16ဘုံလေအဲစာရွက်မကြည့်ဘဲနဲ့ဘယ်သူပြောနိုင်လဲလို့ဟမ်ဘုံ30ဘုံတော့သိရမယ်လေဘိဓမ္မာသင်္ဍန်းသားဆိုတော့เนาะကာမ17ဘုံရူပ16ဘုံအရူပ4ဘုံဟုတ်တယ်မလားကာမ17ဘုံရူပ16ဘုံအရူပ4ဘုံပေါင်းဘုံ31เนาะဒါတော့သိရမယ်လေဒါဆိုတော့ရူပဗျမာတွေနေတဲ့ရူပဘုံကဘယ်နှဘုံရှိလဲ
16
ဘုံရူပဝဆရာစိတ်ကဘယ်နှပါးရှိလဲ
15
ပါး15ပါးအဲဘယ်လိုကြိုက်မလဲပထမဇန်ရတဲ့ပုဂ္ဂိုလ်ကဇန်မလျှော့ဘဲနဲ့เนาะဒီဇန်စိတ်နဲ့တည်သွားလို့ရှိရင်ဘယ်ဘုံမှာဖြစ်မလဲရူပဘုံမှာဖြစ်မယ်ရူပပထမဇန်ကဘယ်နှဘုံရှိလဲ3ဘုံရှိတယ်အဲဝိတိမုတ်ပိုင်းရသိလိမ့်မယ်ခုကတာမညာလောက်သိတော်ပြီเนาะရူပပထမဇန်ဘယ်နှဘုံရှိလဲ
3
ဘုံဒုတိယဇန်ဘယ်နှဘုံရှိလဲ
3
ဘုံတတိယဇန်ဘယ်နှဘုံရှိလဲ
3
ဘုံသရုတ်ဒဇန်ဟုတ်ပြီလိုက်တတ်တယ်ဟမ်အဲသူကစောစောကြီးရှာဖွေတွေ့တာလေဒီစကားဘာကြီးကောင်းနေဟမ်နော်ပထမဇန်3ဘုံရှိတယ်ဒုတိယဇန်3ဘုံရှိတယ်တတိယဇန်3ဘုံရှိတယ်သရုတ်ဒဇန်9ဘုံရှိတယ်နော်ပထမဇန်နဲ့ပုဂ္ဂိုလ်ပထမဇန်လူပြေရပထမဇန်ရတဲ့ပုဂ္ဂိုလ်ဒီဇန်မလျှော့ဘဲနဲ့ဇန်ရပြီးတော့တည်သွားမယ်ဆိုလို့ရှိရင်ပထမဇန်3ဘုံမှာသွားဖြစ်ပါတယ်နော်ဟုတ်တယ်နော်အဲ့ဒီ3ဘုံမပြောတော့ဘူးဗြဟ္မာပါဠိသစ္စာလို့နော်ဗြဟ္မာပုရောဟိတမဟာဗြဟ္မာလို့အဲ့ဒီထားလိုက်ဝိတိမုတ်ပိုင်းရအောင်တွေ့မယ်ပြောချင်တာကဘာလဲဆိုတော့ဒီဘောကပထမဇန်နဲ့တည်သွားလို့ရှိရင်ဟိုမှာပထမဇန်ဘုံမှာသွားဖြစ်တယ်ပထမဇန်3ဘုံရှိတယ်နော်ဒုတိယကဒုတိယဇန်တတိယဇန်ရတဲ့ပုဂ္ဂိုလ်နှစ်ခုပေါင်းတယ်နော်ဒုတိယဇန်တတိယဇန်ရတဲ့ပုဂ္ဂိုလ်တွေဟာဇန်မလျှော့ဘဲနဲ့ဒီဇန်စိတ်နဲ့သေလို့ရှိရင်ဒုတိယဇန်3ဘုံမှာသွားဖြစ်တယ်နော်ဒုတိယဇန်3ဘုံမှာသွားဖြစ်တယ်နော်သရုတ်ဒဇန်နဲ့သေတဲ့ပုဂ္ဂိုလ်ကတတိယဇန်မှာသွားဖြစ်တယ်တတိယဇန်3ဘုံမှာနော်တတိယဇန်3ဘုံမှာသွားဖြစ်တယ်ပင်စမဇန်နဲ့သေတဲ့ပုဂ္ဂိုလ်ကသရုတ်ဒဇန်ခဏဘုံမှာသွားဖြစ်တယ်เนาะဝေယဘုံလို့အတိညတ်တလို့သူပကိဏကိဏလို့သုဒ္ဓဝါဒ၅ဘုံလို့เนาะအဲ့ဒီမှာအဲ့ဒီပင်စမဇန်သရုတ်ဒဇန်၅ခဏဘုံမှာသွားဖြစ်တယ်ဟုတ်တယ်เนาะ
ပ
ဲစမစံနဲ့တည်လို့ရှိရင်သရုတ်ရဇံခုနှစ်ပုံမှာသွားဖြစ်တယ
်တတိယနဲ့သရုတ်ရ
ဒုတိယနဲ့တတိယပြောင်းတယ်လေဒုတိယနဲ့တတိယကိုပေါင်းပြီးတော့ဒုတိယဇံပုံမှာသွားဖြစ်တယ်နော်ဒုတိယဇံနဲ့တတိယဇံနဲ့တည်တဲ့ပုဂ္ဂိုလ်ကဒုတိယဇံပုံမှာသွားဖြစ်တယ်သရုတ်ရဇံနဲ့တည်တဲ့ပုဂ္ဂိုလ်ကတစ်ခုလျှောတတိယဇံပုံမှာသွားဖြစ်တယ်နော်သရုတ်ရဇံနဲ့တည်တဲ့ပုဂ္ဂိုလ်ကတတိယဇံပုံမှာသွားဖြစ်တယ်ပိစမဇံနဲ့တည်တဲ့ပုဂ္ဂိုလ်ကသရုတ်ရဇံပုံမှာသွားဖြစ်တယ်ဒါလေးမှတ်ပေါ့နော်ဒါဆိုရူပပြမာကရူပဥဒ္ဒရာစိတ်က16ပါ15ပါရူပဘုံက16ဘုံဒါဆိုဘုံနဲ့စိတ်နဲ့တွဲလို့ရပြီနော်အဲ့ဒီမှာအတ္တညတဆိုတာရူပပြမာဆိုတာကခန္ဓာ5ပါးရှိတဲ့ပြမာလည်းရှိတယ်ခန္ဓာ2ပါးရှိတဲ့ပြမာလည်းရှိတယ်နော်ရူပ16ဘုံပါလေရူပဥဒ္ဒရာစိတ်နဲ့ရူပဇံရပြီးတော့တည်တဲ့ပုဂ္ဂိုလ်ကရူပဘုံမှာသွားဖြစ်မှာမယ်နော်အဲ့ခုနဖြစ်ပုံကခုနတိုင်းပဲနော်အဲ့ဒီမှာရူပ16ပုံမှာခန္ဓာ5ပါးရတဲ့ပုံရှိတယ်ခန္ဓာ2ပါးရတဲ့ပုံရှိတယ်အတ္တညတကလွဲလို့ကြံတဲ့မြမာကြီးတွေကခန္ဓာ5ပါးရှိတယ်ရုပ်ရောနာရောရှိတယ်နော်နော်သရုတ်ရဇံပုံဖြစ်တဲ့အတ္တညတမြမာလေနော်ဝေယဖို့အတ္တညတသူပကိဏာနော်အဲတုဒ္ဓဝတ5ပုံ9ပုံရှိတယ်လေနော်အဲအတ္တညတမြမာကြီးကตัวยกมั้ยရှိတယ်นานမရှိဘူးเนาะตัวထူးကြကြက်รูปပြမှာ16ပုံတည်းမှာအတ္တညတပြမှာဒီยกတာရှိတယ်นานမရှိဘူးဒါကြောင့်မလို့သူ့ကိုရမိုက်စကားနဲ့ပြောတဲ့အခါကျတော့เอโกสรောการะเอโกการะဆိုပြီးတော့เอโกการะပုဂ္ဂိုလ်လို့ခေါ်တယ်ခန္ဓာတစ်ပါးသာရှိတဲ့ပုဂ္ဂိုလ်เนาะเอกဝောဟာระเนาะจันเนี่ยပြမှာ15ပုံပြမှာ15ယောက်ကိုကြတော့ခန္ဓာ5ပါးရှိတဲ့အတွက်ပင်စောကာရပုဂ္ဂိုလ်လို့ခေါ်တယ်။ဒါရမိုက်မှာကြာအဲ့လိုသုံးတယ်နော်။ပင်စောကာရပုဂ္ဂိုလ်၊ဧကောကာရပုဂ္ဂိုလ်၊သုရောကာရပုဂ္ဂိုလ်။ခန္ဓာ5ပါးရှိတဲ့ပုဂ္ဂိုလ်တွေကိုပင်စောကာရပုဂ္ဂိုလ်လို့ခေါ်တယ်နော်။ခန္ဓာ2ပါးသာရှိတဲ့ပုဂ္ဂိုလ်ကိုဧကောကာရခန္ဓာ2ပါးသာရှိသောပုဂ္ဂိုလ်အဲ့အတ္တညတဖြစ်မှာ။နော်။အဲ့ဆိုရူပစိတ်ရူပဘုံ16ပုံမှာဧကောကာရဘုံက2ပုံပေါ့အတ္တညတဘုံပေါ့ဘာလို့လဲရုပ်မဲ့ရှိတယ်ရုပ်ခန္ဓာမဲ့ရှိတယ်အတ္တညတကကျွင်းတယ်ကြံတဲ့မြန်မာတွေကရုပ်နဲ့2ပါးလုံးရှိတယ်ခန္ဓာ5ပါးလုံးရှိတယ်ဒါကြောင့်မသူပင်စောကာရဘုံလို့ခေါ်တယ်အားလုံးကပင်စောကာရဘုံက26ဘုံရှိတယ်နော်ပင်စောကာရ26ဘုံရှိတယ်နော်ရူပ15ဘုံကာမ17ဘုံပေါင်းရင်ဘယ်လောက်လဲ26ဘုံနော်ကာမ17ဘုံနဲ့ရူပ15ဘုံအတ္တညတကျင်ရူပ35ဘုံပေါင်း26အဲ့ဒါကိုပင်စောကာရ26လို့ခေါ်တယ်ပင်စောကာရဘုံက26ဘုံရှိတယ်စရူဝကာရဘုံက4ဘုံရှိတယ်နောက်လေ့လာမယ်အရူပဥစရာစိတ်အရူပဥစရာဇံကိုရပြီးတော့အရူပဘုံမှာသွားဖြစ်မဲ့ပုံကိုကြတော့သူတို့ကြတော့ခန္ဓာ4ပါးမဲ့ရှိတယ်ရုပ်မရှိဘူးဉာဏ်ကြီးမဲ့ရှိတယ်နော်နောက်လေ့လာလိုက်တန်းဖြစ်တဲ့အရူပဇံကြတော့အရူပဆိုတော့ရူပဆိုတော့ယုတ်အဆိုတာမရှိတာရုပ်မရှိတဲ့ဘုံဆိုတော့နာန်တွေပဲရှိတယ်နာခန္ဓာ၄ပါးရှိတယ်နော်နာခန္ဓာ၄ပါးရှိတဲ့အရူပ၄ဘုံကိုစတုဩကာရဘုံစတုဆိုတာ၄လေခန္ဓာ၄ပါးရှိတဲ့စတုဩကာရဘုံလို့ခေါ်တယ်ဒါကတော့ဘုဒ္ဓတာဖြစ်ပေါ့ပြီးတော့ဗာနေနှွယ်ပြီးတော့ယမိုက်တွေဘာတွေမှာစတုဩကာရဧကောကာရပင်စောကာရအသုံးလုံးသုံးနေဘုဒ္ဓတာဖြစ်ပြောတာနော်ခုသိရမှာကဗာလဲရူပ16ဘုံရှိတယ်ရူပဇရစိတ်15ပါးရှိတယ်ဟုတ်တယ်မလားပရမဇံရပြီးတော့တိရပုဂ္ဂိုလ်ကပရမဇံ3ဘုံမှာသွားဖြစ်တယ်ဒုတိယဇံတတိယဇံရပြီးတော့ပုဂ္ဂိုလ်ကဒုတိယဇံဘုံမှာသွားဖြစ်တယ်နော်သရုတ်ရဇံရတဲ့ပုဂ္ဂိုလ်ကတတိယဇံဘုံမှာသွားဖြစ်တယ်နော်ပိစမဇံရတဲ့ပုဂ္ဂိုလ်ကသရုတ်ရဇံဘုံမှာသွားဖြစ်တယ်ဒါလေးသိအောင်လုပ်ရမယ်ရူပဗျမာကြီးတွေသည်ရုပ်ခန္ဓာရှိတဲ့ပုဂ္ဂိုလ်ကိုအတ္တညတဗျမာလို့ခေါ်တယ်ကြံတဲ့ဗျမာ15မျိုး15ဘုံပေါ့နော်15ဘုံမှာရှိတဲ့ဗျမာ15မျိုးသည်ရုပ်ရောနာမ်ရောရှိတဲ့အတွက်ခန္ဓာ5ပါးလုံးရှိတယ်ဒါလေးပဲသိရင်တော်ပါပြီ။နော်။အဲ့ဒါသိရင်တော်ပြီ။သိရင်အဲ့ဆိုပရမရူပဝဆရာကုသိုလ်စိတ်၅ပါးကိုလေ့လာမယ်။ဝိပဿနာကတော့သိတယ်နော်။ဒီကုသိုလ်ကြောင့်ရူပဘုံမှာသွားပြီးတော့ရူပဝဆရာဝိပဿနာအနေနဲ့ပဋိသင်္ဍေသွားနေတာ။ဝိပဿနာအကျိုးစိတ်ပေါ့နော်။ကုသိုလ်စိတ်ဆိုတာကတော့အပြစ်မရှိဘူး။ကောင်းကျိုးပေးခြင်းလက္ခဏာရှိသောကြောင့်ကုသိုလ်စိတ်လို့ခေါ်တယ်။နော်အပြစ်မရှိဘူးအကျိုးပေးလို့ရှိရင်လည်းကောင်းတဲ့အကျိုးကိုသာပေးခြင်းလက္ခဏာရှိသောကြောင့်ကုသိုလ်လို့ခေါ်တယ်ဝိပဿိတ်ဆိုတာကတော့အကျိုးဖြစ်သောစိတ်ကုသိုလ်ရဲ့အကျိုးဖြစ်သောစိတ်ဖြစ်သောကြောင့်ဝိပဿိတ်လို့ခေါ်တယ် ကရိယာစိတ်ဆိုတာကတော့အကျိုးမရှိပြုကံမတ်တာဖြစ်သောကြောင့်ကရိယာစိတ်လို့ခေါ်တယ်အကျိုးတော့မရဘူးပေါ့နော်နောက်ဘဝနောက်ဘဝအကျိုးတော့မရဘူးပိဿုပ္ပံတန်တတိကအကျိုးတော့ရတယ်ပိဿုပ္ပံမှာချမ်းသာမယ်ဟုတ်တယ်မလားယန္တာပုဂ္ဂိုလ်ကြီးတွေကုသကောင်းမှုပြုလို့ရှိရင်ပိဿုပ္ပံမှာချမ်းသာတယ်ပြုဆက်ခိုက်တတ်မှာစိတ်ချမ်းသာတယ်အဲ့ဒီအကျိုးတော့ရတယ်ဒါတမလွန်တံပရာကြီးကအကျိုးတော့မရဘူးနော်တမလွန်တံပရာကြီးကအကျိုးမရှိပိဿုပ္ပံမှာတော့စိတ်ချမ်းသာခြင်းအကျိုးရှိတယ်အဲ့တော့တို့တတိသမားတွေပညာတရားတွေစင်ကြယ်ခြင်းပိုးဝေးပိုးဝေးတန်ရှင်းခြင်းအကျိုးတွေရှိတယ်။နော်အဲ့ဒီအကျိုးတော့ရှိတယ်။ပြုကမတ်တာဖြစ်သောကြောင့်ကိရိယာစိတ်ဖြစ်တယ်။ဒါပေမဲ့ရူဝဆရာကုသိုလ်စိတ်၅ပါးလေးလာလိုက်ရင်အတူတူပဲ။ရူဝဆရာကုသိုလ်စိတ်၅ပါးမှာပထမဇာမဇန်ကဘယ်နှပါးရှိလဲ
၅ပါး
။၅ပါးရှိတယ်။စုစမ်းပါဦး
။ဝိရေဝိသရာပိတိဒုက္ခဧကတာ
အဲဧကကတာဒီဟုသောဇိုင်းငါ၅ပါးနှင့်ရှင်သောပထမဇန်ကုသိုလ်စိတ်တပါးကဲဒုတိယဇန်လေးစုစမ်းပါဦ
းဝိသရာမိတိဒုက္ခဧကကတာဒီဟုသောဇိုင်းငါ၅ပါးနှင့်ရှင်သောဒုတိယဇန
်ဒုတိယဇန်ကုသိုလ်စိတ်တပါးတတိယဇန်ဆက်စုံမယ
်ပိတိဒုက္ခဧကကတာဒီဟုသောဇိုင်းငါ၅ပါးနှင့်ရှင်သော
တတိယဇံစေတုပါဒ။သရုပ်တဇံဆိုမယ
်။ဒုက္ခဧကကတာဒီဟုသောဇိုင်းငါ၅ပါးနဲ့ရှင်သောသရုပ်ဇံ
ကုသိုလ်စိတ်တပါးပိစမဇံဆိုမယ
်။ဒုက္ခဧကကတာဒီဟုသောဇိုင်းငါ၅ပါးနဲ့ရှင်သော
ပိစမဇံကုသိုလ်စိတ်တပါးပေါင်းရူပဆရာကုသိုလ်စိတ်၅ပါးပရမဇ္ဇမဇိုင်းက၅ပါးရှိတယ်ဝိတေဝိสารပိတိဒုက္ခဧကကတာဒီ၅ပါးဒီစေတသိက်ရဲ့အမည်ဖြစ်တယ်တပါးချင်းတပါးချင်းကိုဇိုင်းငါလို့ခေါ်တယ်၅ပါးအပေါင်းကိုဇန်လို့ခေါ်တယ်နော်တပါးချင်းတပါးချင်းကိုဇိုင်းငါလို့ခေါ်ပါတယ်၅ပါးအပေါင်းကိုဇန်လို့ခေါ်ပါတယ်အဲ့ဒီဇန်နဲ့ရှင်သောစိတ်ကိုပထမဇန်စိတ်လို့ခေါ်ပါတယ်နော်အဲ့ဆိုပရမဇ္ဇစိတ်မှာရှင်တဲ့စေတသိက်ကတော့အများကြီးရှိတယ်35ပါးလောက်ရှိတယ်သွားမလန်နဲ့နော်ခမန်းကြီးနော်သွားမလန်နဲ့35ပါးလောက်ရှင်တယ်ပရမဇန်စိတ်မှာကာမဒေါနေမတောပနစိတ်တက်တဲ့အကုန်ရှင်မယ်ဝိရတိယံကရှင်မယ်နော်ဒါဆိုတော့ဝိရတိနှုတ်လိုက်မယ်ဆိုလို့ရှင်35ပါးလောက်ရှင်မယ်ဝိရတိမပါပါမယ်ဆိုလို့ရှင်38ပါးရှင်မယ်ရှင်တဲ့စိတ်တက်ကတော့အများကြီးပရမဇန်မှာဒါပေမဲ့ဝိတေဝိสารာပိတိဒုက္ခဆိုတဲ့၅လုံးကိုပဲဇန်လို့သတ်မှတ်တယ်ကြံတဲ့စေတသိက်တွေကိုဇံလို့မတတ်မှတ်ဘူး။ဘာကြောင့်မတတ်မှတ်တာလဲဆိုလို့ရှိရင်ဇံရဲ့အဓိပ္ပာယ်ကဇံလို့အမည်ခေါ်ခြင်းနဲ့ဆိုလို့ရှိရင်ကွာလေ။အာယုံကိုစူးစူးဆိုက်ဆိုက်ကြည့်တဲ့လက္ခဏာရှိရမယ်လေ။အာယုံတစ်ခုပေါ်မှာစူးစူးဆိုက်ဆိုက်ကြည့်နေတဲ့နော်ရှုတယ်ပေါ့နော်ရှုတယ်မှတ်တဲ့လက္ခဏာရှိရမယ်လေ။နောက်တစ်ခါစမ်းကြည့်ပဲလေ။လူအမှုအောင်ဝေးအောင်ရင်တုံးအောင်ပူလောင်အောင်ပြုတ်လွတ်တတ်တဲ့ကာမေသန္တာဗျာပါရာဌိနာမေတာဩဒိစ္စကုက္ကုစာဝိသိကိစ္စအဝိဇ္ဇာဆိုတဲ့និဝရဏတရားတွေကိုလေလောင်မြိုင်းစေရမယ်လေလောင်မြတ်စေရဆိုမိတ္တနာမှာမဖြစ်စေအောင်ပြောတာလောင်စေရမယ်လေနော်အဲ့ဒီတတိနှစ်ပါးနဲ့ပြည့်စုံလို့ရှိရင်ဇံလို့ခေါ်လိုက်ပါဒါဆိုရှင်းနေပြီပေါ့ကြံတဲ့တရားတွေသည်ဝိတ္တဝိสารာပိတိဒုက္ခဧကကတာတို့လိုအာယုံကိုစူးစက်စက်ရှုတတ်တဲ့လက္ခဏာကာမေသန္တာစားတဲ့និဝရဏတရားတွေကိုလောင်ကျွမ်းစေတတ်တဲ့လက္ခဏာမရှိလို့ဇံလို့မခေါ်တာဘာလို့ပါတယ်နော်ဘာလို့အတူတူဖြစ်တာ ਉਹ ပထမဇံစိတ်ဖြစ်လိုက်တာ ਨੇ စေတသိက်35ပါး38ပါးဖြစ်နေဒါပေမဲ့သူတို့ကိုဇံလို့တော့မခေါ်ဘူးဘာလို့မခေါ်လဲအာယုံပေါ်မှာသူစိုက်မှုရှိရင်ရှိမယ်ရှိတဲ့စေတသိက်တရားတွေပါမယ်ဒါပေမဲ့និဝရဏတရားတွေကိုမတတ်နိုင်ဘူးတချို့စေတသိက်ကတချို့စေတသိက်ကនិဝရဏတရားတွေကိုတတ်နိုင်တယ်အခိုက်တန့်ပေါ့နော်တတ်နိုင်တယ်ဒါပေမဲ့အာယုံပေါ်မှာသူစိုက်မှုမရှိဘူးအင်္ဂါ၂ရက်နဲ့မပြည့်စုံမပြည့်စုံတဲ့အတွက်ပါတော့ပါတယ်သူတို့ကိုဇံလို့မခေါ်ဘူးဟုတ်တယ်မလားဒါကြောင့်ဝိတက်ဝိสารာပိတိဒုက္ခဧကကတာဆိုတဲ့ဒီစေတသိက်၅လုံးကိုပဲဇံလို့ခေါ်ပါတယ်ဘာကြောင့်ခေါ်တယ်လဲအာယဝမှာစူးစိုက်မှုရှိတယ်និဝရဏတရားတွေကိုခွာနိုင်တယ်ဟုတ်တယ်နော်အဲ့ဒီတတိကြောင့်ဒီ၅လုံးကိုပဲဇံလို့ခေါ်ပါတယ်ဒါလည်းမှတ်ထားပေါ့နော်ဒါတော့အဓိပ္ပာယ်ပေါ့သိအောင်နားလည်အောင်သဘောပေါက်အောင်ပြောတာပါနော်ပြတာမှတ်တာမမေ့ရင်တော့ပိုကောင်းတာပေါ့မေ့ရင်လည်းကိစ္စမရှိပါဘူး။နောက်ကြုံရင်တော့ပြန်ပြောမှာပေါ့နော်။အဲဒါကြောင့်မလို့ဒီ၅လုံးကိုဇံလို့ခေါ်တယ်။ပထမဇံဖြစ်လို့ရှိရင်ဒီ၅လုံးဖြစ်တယ်။ဒီ၅လုံးနဲ့ရှင်တဲ့စိတ်ကို ဇန်စိတ်ပထမဇန်စိတ်လို့ခေါ်တယ်နော်ရှုပွားပုံမပြောတော့ဘူးဟိုတနေ့ကပထဝီကတိုင်းရှုသလိုပဲနော်ဒုတိယဇန်မှာလဲဝိสารာပိတိဒုက္ခဒုတိယဇန်ပထမဇန်ရတဲ့ပုဂ္ဂိုလ်ကဒုတိယဇန်တက်ချင်တော့ဝိတက်ကိုမုန်းတယ်အာဝိတက်ကအာယုံကိုတင်ပေးတဲ့သဘောရှိတယ်ကမ္မထအာယုံတင်ပေးလို့တော်သေးတာပေါ့ဟုတ်တယ်မကာမုအာယုံဝတင်ပေးလိုက်ရင်ငါရတဲ့ဇန်လဲပြုတ်ရရဲ့အကုသိုလ်တရားတွေလည်းတိုးပွားရဲ့ဝိတက်ကိုမကြိုက်ဘူးဒါကြောင့်မလို့ဝိတက်ကိုမုန်းတယ်မုန်းတဲ့စိတ်နဲ့ဒုတိယကျင်အထုတ်လိုက်တဲ့အခါမှာဝိတက်မပါတော့ဘူးဒုတိယကျင်ဇန်စိတ်ပေါ်လာတဲ့အခါမှာဝိတက်မပါဘဲနဲ့ဝိสารာပိတိဒုက္ခဧကကတာဇန်ငါ၄ပါးနဲ့ရှင်ပြီးတော့ဒုတိယကျင်ဇန်စိတ်ပေါ်တယ်အဲ့ဒါကိုဒုတိယဇန်လို့ခေါ်တာပဲဟုတ်တယ်မလားလူဆိုတာပိုးပြီးပိုးပြီးကောင်းကျင်လာတာဘူးလောဘရှိတာ哦ပိုးပြီးပိုးပြီးကောင်းတဲ့နေရာကိုရောက်ချင်တော့ဒုတိယဇန်ရသွားလဲကောင်းတာမယ်ကောင်းဝင်မယ် तू ကဒီတဲ့ကောင်းတာကိုခံစားကျင်လာအာဝိဇာရာလည်းမကြိုက်တော့ပြန်ဘူးဝိဇာရာလည်းဘာထုလဲဝိတက်နဲ့တိတ်ကွာတာမဟုတ်ဘူးဝိတက်ကအာယုံကိုတင်ပေးတယ်တင်ပေးတဲ့အာယုံကိုဝိဇာရာကသုံးသက်တယ်သုံးသက်တယ်ဆိုတော့အဲ့ဒီဘောမှာနေပြီးတော့ဆက်ကြံနေတာပေါ့တွေးနေတာပေါ့အာယုံတစ်ခုပေါ်မှာတွေးတယ်ဆိုတော့ဟိုဒီဒီတွေးတာနဲ့ဒါလည်းဝိတက်ပါပဲဒါပေမဲ့ကမ္မထန်စကားနဲ့ပြောတဲ့အခါကျကမ္မထအာယုံပေါ်မှာတီးပြီးတော့ဆက်ပြီးတော့အလုတ်လုံနေတာပေါ့နော်ကမ္မထအလုတ်နောက်မှတ်တဲ့လုတ်တွေလုပ်ငန်းလုပ်နိုင်အောင် तू ကဆောင်ရွက်ပေးတာပေါ့အဲ့ဒါဝိဇာရာခေါ်တာအဝိဇ္ဇာရာလည်းဝိတန်နဲ့တိတ်မကွာဘူး။ဒါကြောင့်မဝိဇ္ဇာရာလည်းမုန်းလာတာပေါ့။အဝိဇ္ဇာရာမပိုင်ပိုကောင်းပါပဲဆိုပြီးတော့စန္ဒနဲ့တတ္တိယချင်းအထုတ်လိုက်တဲ့အခါမှာတတ္တိယချင်းဇန်တရားဇန်စိတ်ပေါ်လာတဲ့အခါကျတော့တတ္တိယဇန်ဖြစ်သွားတာပေါ့။ဝိဇ္ဇာရာပြုတ်တာပေါ့။ဝိတက်လည်းပြုတ်ဝိဇ္ဇာရာလည်းပြုတ်တတ္တိယဇန်ဖြစ်။နောက်ပီတိလည်းမုန်းတာပေါ့ဗျာပီတိလည်းနှစ်သက်တယ်နှစ်သက်တဲ့သဘောကြရဲဆိုတာလေတက်ကြွတဲ့သဘောရှိတယ်။နဲ့လှုပ်ကတဲ့သဘောရှိတယ်မတည်ငြိမ်ဘူးလေ။အပီတိမပိုင်ကောင်းပါပဲဆိုတဲ့ယူရချက်နဲ့ဟုတ်တယ်လေသဘောဝါလေပီတိမပါဘဲနဲ့ဒုက္ခဧကဂရာနဲ့ဆိုပိုကောင်းတာပေါ့အဲ့ဒီလိုစိတ်နဲ့အာထုတ်တစ်ခုချင်းတစ်ခုချင်းဖြုတ်ပြီးတော့အာထုတ်လိုက်တဲ့ခါကျတော့တတိယဇံပေါ်တယ်သရုတ်တဇံပေါ်တယ်နောက်ဆုံးပိစမဇံကျတော့ဒုက္ခတော့လည်းမခံတော့ဘူးဟုတ်တယ်မလားအာဒုက္ခချမ်းသာတော့ဟုတ်ပါပြီဒုက္ခနဲ့ဧကဂရာနှစ်ပါးတည်းနဲ့နေရတာချမ်းသာတော့မှန်နေဒါပေမဲ့ဒါလည်းသင်္ခါရဒုက္ခပဲဖြစ်ဖြစ်ရင်ပြတ်မှာပဲသိပ်မကောင်းသေးပါဘူးဟုတ်တယ်မလားဒုက္ခဆိုတာသိပ်မကောင်းသေးသူ့လည်းကောင်းတဲ့ဥစ္စာလေးရှိမှာပဲဟောဥပိ္ပခာတွားတွေ့တယ်ဥပိ္ပခာဆိုတာဟိုဘက်ဒီဘက်မလိုက်ဘူးလည်းမနေပြီးတော့ခံစားမှုသဘောမယ်ဒီမှာတော့တတရမင်းဆက်တာတာစစ်စစ်လေးကိုယူလာပေါ့ဝေဒနာနဲ့ပြောရင်တော့ဥပ္ပခဝေဒနာနဲ့ပြောရတယ်နော်ဘက်မလိုက်ဘူးဟိုဘက်ဒီဘက်မလိုက်ဘူးအလင်းမှာနေပြီးတော့တည်တည်ငြိမ်ငြိမ်နဲ့ပေါ့နော်ခံစားမှုသဘောမျိုးရှိတဲ့ဥပ္ပခနဲ့ဧကကတာဆိုရင်ပိုကောင်းတာပေါ့ဘာဝနာလုပ်ငန်းမှာဆိုဥပ္ပခအပုံအဆင့်မြင့်တယ်နော်ကာမနယ်ပယ်မှာဆိုသောမနတကအဆင့်မြင့်တယ်နော်ကိုကဘာဝနာလုပ်ငန်းဖြစ်တဲ့အတွက်ဥပ္ပခပိုအားကောင်းလာပြီဥပ္ပခနဲ့နေရသိကောင်းပါပဲဆိုတော့ယူရချက်နဲ့နောက်ဆုံးစိတ်အားထုတ်လိုက်တဲ့ခါကျတော့ဒုက္ခလည်းပြုတ်ပေါ့ဒုက္ခပြုတ်ပြီးတော့ဘာဝင်လာလဲဥပိ္ပခဝင်လာတာဒုက္ခနဲ့တော့အတူတူမယ်နော်ကောင်းတဲ့သဘောပဲဥပိ္ပခဧကကတာဇံငါးပါးနဲ့ရှင်ပြီးတော့ပိစမဇံပေါ်ပေါ့အဲ့ဆိုရင်အဲ့ဒီပုဂ္ဂိုလ်ကရူပဇံ၅ပါးရတယ်ပေါ့တနည်းပြောရင်၄ပါးလို့လည်းသတ်မှတ်တယ်သုတ်တန်ဒီနဲ့သတ်မှတ်လို့ရှိရင်၄ပါးဖြစ်သွားတယ်နော်အပြီးတော့ဗာနည်းနဲ့ပြောရင်၅ပါးပေါ့သုတ်တန်မှာကျတော့ဒုတိယဇံတတိယဇံကိုဒုတိယဇံလို့သတ်မှတ်တယ်လေတစ်ခုတစ်ခုရှေ့တိုးတိုးပြီးတော့အဲ့လိုမှတ်သွားတယ်ပိစမဇံသရုတ်တဇံဖြစ်သွားတယ်အဲ့ဒီလိုသတ်မှတ်တယ်ဒုတိယဇံပေါ်တဲ့ခါမှာဝိတ္တဝိสารာကိုတပြိုင်နဲ့သူကပယ်ပိုက်တာနော်ဒါတောက်တန်နီးနဲ့ဝိတ္တဝိสารာကိုတပြိုင်နဲ့ပယ်လိုက်တဲ့ခါကျတော့အခုနီးနဲ့ဆိုရင်ဒါတတိယဇံဖြစ်သွားပြီလေနော်တောက်တန်နီးနဲ့ကျတော့ဒုတိယဇံဖြစ်သွားတယ်အဲ့လိုနီးနဲ့ဆိုလို့ရှိရင်၄ပါးပေါ့ဟုတ်တယ်မလားအဲ့ဒီလိုကျင့်စဉ်နီးအားဖြင့်ကျင့်လို့ရသွားလို့ရှိရင်ရူပဇံရတယ်ခေါ်ပါတယ်ရူပစရာကုသိုလ်စိတ်၅ပါးဖြစ်တယ်ပေါ့ဟုတ်တယ်မလားရူပဇံရတယ်ခေါ်တယ်ရူပဇံ၄ပါး၅ပါးကိုရတယ်ခေါ်တယ်ဒီပုဂ္ဂိုလ်သိလို့ရှိရင်ရူပမြမပြေရောက်မယ်သူဇံအားလျော်စွာနော်ဘာစိတ်နဲ့တွားနေမယ်ရူပစရဝိဝစိတ်နဲ့တွားနေမယ်ပိဋကဏီကာမှာပိဋကဏီကာမှာရူပဝိဝစိတ်နဲ့တွားနေမယ်ဟုတ်တယ်မလားအဲယန္နာပုဂ္ဂိုလ်ကြီးတွေယန္နာတော့ဖြစ်သွားတဲ့ဇံမရသေးဘူးနောက်ပိုင်းမှာဇံရခြင်းလို့ဇံရအောင်တရားအထုတ်လို့ရှိရင်ကိရိယာစိတ်ဖြစ်တာပေါ့ဟုတ်တယ်မလားနော်တချို့ကြတော့လေစအားထုတ်တဲ့ဇံအားထုတ်လိုက်တရားရှုမှတ်လိုက်ဇံအားထုတ်လိုက်တရားရှုမှတ်လိုက်အဲ့လိုပုဂ္ဂိုလ်ကြတော့ဇံရောယန္နာမဖြစ်ခင်မှာရတဲ့ဇံကတော့ကုသိုလ်စိတ်ပေါ့ယန္တာဖြစ်ပြီးမှဇံကိုပြန်ပြီးတော့ပွားတယ်ဆိုလို့ရှိရင်ကိရိယာစိတ်ဖြစ်သွားတာပေါ့ယန္တာမဖြစ်ခင်ကသူရတဲ့ဇံကြီးကုသိုလ်စိတ်ဖြစ်သွားတယ်ယန္တာဖြစ်ပြီးမှထပ်ပြီးတော့ပွားများတဲ့ဇံကြီးကိရိယာစိတ်ဖြစ်သွားတာပေါ့ဟုတ်တယ်မလားကိရိယာဆိုတာဘုရားယန္တာတွေအတွက်ပါမယ်ဒါပါပဲဒါကြောင့်မို့ရူပစိတ်15ပါးကိုဇံနဲ့ပြောမယ်ဆိုလို့ရှိရင်ပထမဇံ3ပါးဒုတိယဇံ3ပါးတတိယဇံ3ပါးသရုတ်ဇံ3ပါးပိစမဇံ3ပါး3545เนาะဒါပဲပြောတယ်အဲဆိုတော့ပထမဇံ3ပါးဒုတိယဇံ3ပါးတတိယဇံ3ပါးသရုတ်ရဇံ3ပါးပိစမဇံ3ပါးပေါင်းရူပဝဇရစိတ်15ပါးပေါ့ဟုတ်တယ်မလားအဲ့ဒါကိုသူကဝေဒနာပေဒါလေးနဲ့ခွဲလိုက်မယ်
တောမနတဝေရဏဘယ်နှပါပါမလဲရူပဝသရစိတ်15ပါးမှာတောမနတဝေရဏဘယ်နှပါပါမလဲ12ပါးပါမယ်ဘယ်တိပါမလဲသရုဒ္ဓဇန်တိပါမယ်နော်သရုဒ္ဓဇန်မှာပီတိဒုက္ခပါတယ်နော်ဒုက္ခပါတယ်ဒုက္ခတိတောမနတနဲ့အတူတူပဲဒီမှာတောမနတလို့တိုက်ရိုက်မပြောဘူးဝေရဏ3ပါးနဲ့ဟောတယ်ပေါ့နော်ဝေနာ3ပါးနဲ့ဇန်ခန်းကိုပြောတဲ့ခါကျတော့ဝေနာ3ပါးနဲ့မျက်စိထဲမှာမြင်လိုက်နော်ဒုက္ခတိသောမနတနဲ့အတူတူပဲသောမနတဆိုတဲ့စကားလုံးနဲ့မျိုးကာမနယ်ပယ်လုံးအောင်ဆိုတော့ခွဲပြောတယ်ဖခင်ကဝေနာ5ပါးနဲ့ဟောတယ်ဒုက္ခလည်းဟောတယ်သောမနတလည်းဟောတယ်ဒါတော့ OK ပေါ့ဒီရူပနယ်ပယ်ကြတယ်ရူပဇန်ကိုဟောတဲ့နေရာကြတော့ဝေနာ3ပါးနဲ့ဟောတယ်ဒါကြောင့်မို့သောမနတတိဒုက္ခတွေပါပါတယ်သောမနတတိဒုက္ခတွေအတူတူပဲနော်ဒါကြောင့်မို့လို့သရုဒ္ဓဇန်တိကဒုက္ခပါတဲ့အတွက်သောမနတဝေနာ12ပါးပင်စမဇံကဥပိ္ခာဧကကတာဖြစ်တဲ့အတွက်ဥပိ္ခာဝေရနာ3ပါးနော်ဟုတ်တယ်နော်ရူပစိတ်15ပါးမှာသောမနတဝေနာ12ပါးဥပိ္ခာဝေရနာ3ပါးပေါ့ပထမဇံ3ပါးဒုတိယဇံ3ပါးတတိယဇံ3ပါးသရုဒ္ဓဇံ3ပါးပေါင်း12ပါးသည်သောမနတဝေရနာပင်စမဇံ3ပါးသည်ဥပိ္ခာဝေရနာဝေနာဘီကနဲ့ပြောရင်နော်ဟုတ်တယ်နော်ဇာတိပေဒနဲ့ပြောကြည့်စမ်းပါဦးကုသိုလ်ဇက်ဘယ်နှပါးရှိသလဲကုသိုလ်ဇက်ဘယ်နှပါးရှိသလဲရူပစိတ်15ပါးမှာ5ပါးကုသိုလ်ဇက်အဲကုသိုလ်စိတ်ရူပဝဆရစိတ်15ပါးမှာကုသိုလ်စိတ်ဘယ်နှပါးပါလဲ5ပါးအဲဟုတ်ပြီဝိပဿနာစိတ်ဘယ်နှပါးပါလဲ5ပါးကရိယာစိတ်ဘယ်နှပါးပါလဲအာဟုသူစိတ်ဘယ်နှပါးပါလဲမပါဘူးအဲ့တော့ဇာတိပေဒဇန်နေနဲ့ခွဲမဲ့ဆိုလို့ရှိရင်ကုသိုလ်စိတ်5ပါးဥပ္ပစိတ်5ပါးကိရိယာစိတ်5ပါးဒါလေးမှတ်ထားနော်ဝေနာပေဒနဲ့ပြောရင်သောမနတဝေနာ12ပါးဥပ္ပကဝေနာ3ပါးဇာတိပေဒနဲ့ပြောရင်ကုသိုလ်5ဝိပ္ပ5ကိရိယာ5အာဟုသူနိုးနော်အဲ့ဒါဟုတ်ပြီဇာတိပေဒရပြီဝေနာပေဒရပြီဇာနာပေဒနဲ့ပြောကြည့်စမ်းပါဦးဇန်စိတ်နဲ့ပြောမဲ့ဆိုရင်ပထမဇန်ဘယ်နှပါးရှိလဲဒုတိယဇံဘယ်နှပါးရှိလဲတတိယဇံ3ပါးသရုတ်ဒဇံ3ပါးပင်စမဇံ3ပါးဟုတ်တယ်မဇာနာပေဒါအပြည့်ပထမဇံ3ဒုတိယဇံ3တတိယဇံ3သရုတ်ဒဇံ3ပင်စမဇံ3ဇာနာပေဒါလည်းရသွားပြီဘူမိပေဒါနဲ့ပြောကြည့်စမ်းပါဦးဘူဟမ်ဘူမိပေဒါနဲ့ပြောကြည့်စမ်းပါဦးဘူမိပေဒဆိုတာဘာပြောလဲကာမဘုံ၌ဖြစ်သောစိတ်ရူပဘုံ၌ဖြစ်သောစိတ်အရူပဘုံ၌ဖြစ်သောစိတ်လောကုတ္တရာဘုံ၌ဖြစ်သောစိတ်လောကုတ္တရာဘုံလို့ပြောတာဘုံမရှိဘူးနော်အဲဟမ်အဲရူပဝဆရစိတ်15ပါးကိုလေဘူမိပေဒနဲ့ပြောရင်အဲရူပဘုံ၌ဖြစ်သောစိတ်ပေါ့အဲရူပဘုံရူပ16ဘုံ၌ဖြစ်သောရူပဝဆရစိတ်ပေါ့15ပါးလုံးကရူပဘုံ၌ဖြစ်သောစိတ်ပေါ့နော်ရူပ16ပုံ၌ဖြစ်သောရူပဝဆရစိတ်ပေါ့15ပါးပေါ့ဘူမိဗေဒနဲ့ပြောရင်ရူပဝဆရဖြစ်သောစိတ်ပေါ့ဟုတ်တယ်နော်ဘူမိဗေဒလည်းရပြီဇာတိဗေဒလည်းရပြီဝေနာဗေဒလည်းရပြီနောက်ဘာဗေဒကွဲကျင်သေးတယ်လဲဘာကွဲစားရှိသေးလဲဘာမှမရှိတော့မရှိရင်တော်ပြီရူပဝဆရစိတ်15ပါနော်ရူပဝဆရစိတ်15ပါမှာမှတ်လားရူပကုသိုလ်စိတ်မမှတ်ပါကျန်တာဝိပက္ခိယကသိပြီးသားမယ်နော်ဝိပက်ဆိုတာဟိုနောက်မွေးရခါပါလားအဲနောက်မွေးရခါမှာပဋိသန္ဓေကျိုးကိုပေးတယ်လေနော်ပဋိသန္ဓေ16ပါးထဲမှာမကဝိပက်9ပါးလည်းပါတယ်လေမာဝိပက်စိတ်8ပါးဥပက္ခတန်တိရဏ2ပါးပေါင်း16ပါးအဲပဋိသန္ဓေစိတ်နော်ပဋိသန္ဓေစိတ်ရူပမြမာကြီးတွေကြတော့ရူပဆရာဝိပက်စိတ်ကကျိုးပေးတာပေါ့ဒါကြောင့်မို့လို့ကာမနဲ့ရူပမတူဘူးဗျာရူပကုသိုလ်တွေကဇနေတိတတိတံပါကတူတော့ကျိုးပေးတယ်ရူပဆရာကုသိုလ်သည်ရူပဆရာဝိပက်ကိုကျူပေးတယ်။တူတော့ကျူပေးတယ်။ရူပဆရာကုသိုလ်သည်ရူပဆရာဝိပက်ဆိုတော့မြမပြေသွားပြီးတော့မြမဖြစ်စေတယ်ပေါ့။အဲတူတော့ကျူပေးတာပေါ့နော်။ကုသိုလ်ကဝိပက်အတူတူမဲ့လေ။ဆိုင်ကလည်းတူတူမဲ့လေ။ဟုတ်တယ်လားဘာမှမကွာဘူး။ကာမကုသိုလ်ကြတော့တူတော့အဲကျူလည်းပေးတယ်မတူတော့လည်းကျူပေးတယ်။မာကုသိုလ်စိတ်7ပါးသည်မာဝိပက်စိတ်7ပါးကိုကျူပေးလို့ရှိရင်ပဋိသန္ဓေသွားကျူပေးတယ်လေ။ဥစဉ်လို့ဒကမလို့ပဋိသန္ဓေစိတ်မှာမာဝိပက်စိတ်7ပါးဖြစ်ဖြစ်မှာပေါ့။ဒါတစိတ်စိတ်နဲ့နေမှာပေါ့။အဲ့ပဋိသန္ဓေကြိုးပေးတဲ့ခါကျတော့တူတော့ကြိုးပေးတယ်။ဒါပေမဲ့ပုတိကြိုးကဟိုနဲ့အာဟိစိတ်တမဝိပဿိတ်ရှိသေးရလေ။အာဟိစိတ်၁၈ပါးတမဝိပဿိတ်ရှိတယ်လေ။ဝိပဿိတ်ဘယ်နှပါးရှိ15ပါးတော့ရှိတယ်လေ အာရိစိတ်18ပါရှိတယ်မလား18ပါမှာဝိပဿနာကဘယ်နှပါးရှိ15ပါကျန်တာကိရိယာစိတ်3ပါလေအဲဝိပဿနာ15ပါဖြစ်တဲ့ခါကျရင်ပုတ္တိအကျိုးတွေအဲ့ကြတော့တူရင်တူမယ်မတူရင်လည်းမတူနော်ကိုကကုသကောင်းမှုလှုပ်ထားလို့ဒီဘက်ပုတ္တိခါမှာအခုလိုလူဖြစ်တဲ့ခါပေါ့ပုတ္တိခါဆိုအခုလူဖြစ်သွားပြီဖြစ်တဲ့ခါမှာအကျိုးပေးတဲ့ခါမှာ तू ပေးကျင်တဲ့အကျိုးပေးမှာပေါ့နော်ကောင်းတဲ့အကျိုးပေးရင်ပေးကိုကကုသကတော့ကောင်းတဲ့အကျိုးပေးမှာပေါ့အကုသကတော့မကောင်းတဲ့အကျိုးပေးမှာပေါ့ကကိုလှုပ်ထားတဲ့ကုသနဲ့တိုက်ရိုက်တူရမယ်အကျိုးတော့ဟုတ်ချင်မှာဟုတ်မှာပေါ့ဒီဘက်အကျိုးကြီးလည်းဖြစ်မှာပေါ့နော်အဲ့ဒီသဘောလေးပေါ့ဒါကြောင့်မို့ကာမကုသသည်တူသောအကျိုးကိုလည်းပေးမတူသောအကျိုးကိုလည်းပေးရူပကုသိုလ်အရူပကုသိုလ်တွေကြတော့တူသောအကျိုးကိုပေးတယ်ဒါအသိဉာဏ်ပါပြောတော့ဇနေတိတတိတံပါတယ်ဓမ္မလူကြားမှုမှာပေါ့တူသောအကျိုးပေးရည်ဆိုတာအဲရူပအရူပကုသိုလ်တွေကိုရည်ရွယ်တယ်နော်တူသောအကျိုးကိုပေးတယ
်
အဲဒါပဲကျင်းနေမယ်လေကျင်းနေတက်ထားပြီးသားအဲ့ဒါပဲဒါရူပပုံနော်အမအဇန်ရှောပြီးတော့သိရင်တော့ရူပပုံမရဘူးဒါပဲဒီကုသိုလ်ကောင်းမှုကြောင့်ကာမပုံထဲမှာလဲမှာပေါ့ကာမပုဂ္ဂတိခုနှစ်ပုံထဲမှာနတ်ဖြစ်ရင်ပြင်မှာလူပြန်ဖြစ်ရင်ဖြစ်မှာပေါ့ညာကောင်းတဲ့ပုဂ္ဂိုလ်ဖြစ်မှာဟုတ်တယ်မလူပြန်ဖြစ်လို့ရှင်လဲသူကဟိုမှာတော့တိရိပုဂ္ဂိုလ်ပြောဒီဇန်တရားတွေရအောင်ထားရတာတဲ့ပုဂ္ဂိုလ်ဆိုတော့လူပြန်ဖြစ်ရင်လဲညာကောင်းတဲ့ပုဂ္ဂိုလ်လို့ဒီဟိုကတိပိဋကလို့ဘာလို့အောင်တဲ့ပုဂ္ဂိုလ်တွေဖြစ်မှာပေါ့အဲ့ဒီပုဂ္ဂိုလ်တွေဟိုကဇန်ရပြန်ရှော့ရင်ရှော့နေမှာနော်အဲ့လောက်ညာကောင်းတဲ့ပုဂ္ဂိုလ်မျိုးတွေဖြစ်ရင်ဖြစ်မှာပေါ့နော်ဒါဒီဘက်မှာတရားအထုတ်ရင်လဲလွယ်လွယ်ကူကူသိရင်သိမှာပေါ့နော်တချို့ကလော်လော်လေးနဲ့ပြီးတယ်ဆိုတာလေဖြေဘောကအဲ့ဒီလောက်ပေးဆက်ခဲ့လို့ပေါ့အကြောင်းမဲ့လောက်မဟုတ်ဘူးလေဖះလက်ထက်ကလည်းတချို့လော်လော်ကူနဲ့ပြီးတယ်လေဂါရာလေးတစ်လုံးတစ်ပါးတစ်ပိုက်တစ်ပုတ်နဲ့အစုံနဲ့မှာလေမက်ဖို့နိဗ္ဗာန်ကြီးရောက်ကုန်အဲ့ဒီလိုရှေ့ကဘောကပေးဆက်ခဲ့တာတွေအများတော်အဲ့ဒီလောက်အထောက်ပံ့မျိုးတွေဖြစ်သွားနိုင်တာပေါ့နော်ဇန်လျှောသွားရင်တော့အဲ့ဒီဇန်လျှောပြီးမှသိရင်တော့ဓမ္မပြေမြောက်တော့နော်ဒီဇန်ကိုဓမ္မပြေကဇန်စိတ်နဲ့မှာသူကဇန်စိတ်နဲ့မှာသူကနေလို့ရတာ
အဲ့ဒီ
တာပေါ်မှာမှာစွတ်တကြပါလူပုံပြန်ရောက်လူပုံပြန်ရ
ော
က်သူကတော့ယဟန်သာမဖြစ်ဘူးမအဲသူကပြစ်စံတရရဲ့ထဲမှာပါတယ်တော်မှာသူကနန်တရားမရှိဘူးလေကြောက်ရွံ့ကြီးနဲ့အတူတူပဲကြောက်ရွံ့ကြီးနဲ့အတူတူပဲလေရုပ်စီဝိတာမရှိတာသူရုပ်ကလေးဆက်လက်ပြီးရှင်သန်အောင်ရုပ်ပုံဆောက်ရှောက်တဲ့ရုပ်စီဝိတာလာရှိတယ်လေဇီဝိတာနှစ်မျိုးရှိတော့နန်စီဝိတာရုပ်စီဝိတာဒီအသိပင်ဒီမှာလဲသူသက်တမ်းလေးကိုကုံနေတိပေါ့နော်နေနိုင်အောင်ဆောက်ရှောက်တဲ့ရုပ်တမျိုးရှိတာပေါ့နော်အဲ့ဒါရုပ်စီဝိတာပေါ့လူမှလက်ဒီတိုင်းပေါ့အဲ့ဒီရုပ်စီဝိတာတော့ရှိတယ်ဒါပေမဲ့သူကနန်တရားမရှိဘူးကြားနိုင်တယ်ဘာဘုရားဟောတဲ့သဘောပေါက်တယ်ဘာမှမရှိဘူးပြီးတော့ဘုရားလည်းတရားတော်မဟုတ်ဟောလည်းကြားမှာမဟုတ်သိမှလည်းမဟုတ်ဘူးဒါကြောင့
်အချင်းကုန်ပါပေါ့
အချင်းကုန်အဲ့အယူလွဲသွားတာပေါ့ဓမ္မကြီးရေ तू အဲ့ဒီဇန်တရားအထုတ်တဲ့ခါမှာ तू ကယူသူကနန်းကိုမုန်းတယ်နန်းကိုမုန်းတယ် तू ကဘာလို့နန်းဒုက္ခကိုခံစားတာစိတ်ကခံစားတာမခလုတ်တက်လိုက်လေခလုတ်တက်တာကယုတ်ကနာတယ်ခံစားတာကစိတ်ကခံစားရတယ်ဒီစိတ်ကြီးရှိတော့ငါဒီဒုက္ခယုတ်သိနေရတာအဲနန်းဒီဟာကြီးမရှိတဲ့နေရာရောက်ရင်ငါကောင်းပါပဲ
ဒါ तू လိုချင်တာ
तू လိုချင်တဲ့အချိန်ပေါ့ तू စံတာကြောက်ပေါ့နော် तू စံတာကြောက်မကောင်းတာလုပ်ရင်တော့လည်းမရောက်နိုင်ဘူးပေါ့ तू စံတာတော့ရှိတယ်ငါးများမနွားတက်မဲ့ဘာညာမကောင်းတာလျှောက်လို့နေဒါပေမဲ့အဲ့ဒီစံတာကိုခြေခံပြီးတော့ तू ကကျင့်စဉ်ကကောင်းတဲ့ကျင့်စဉ်ပဲလေကုသိုလ်ရတဲ့ကျင့်စဉ်ကို तू လုပ်တာဟုတ်လုတ်တဲ့အတွက်သူစန္ဒာအားလို့ဆိုတာဒီပုံကလည်းဥစ္စာကယုံပြီးသားကိုဘုရားပြောတဲ့အတွက်ဒီလိုပုံမျိုးတွေရှိတယ်ဆိုတာဒီလိုပုံကမျိုးတွေရောက်တာပေါ့အဲ့လောကအဲ့လိုအတွေးခေါ်ရှိတဲ့လူတွေရှိမှာပေါ့နန်တရားပုံမှာမုံပြီးတော့နန်ကခံစားရမယ်ဒီနန်ကြီးကမရှိလို့ရှိရင်ယုတ်ကတကယ်ခလုတ်တိုက်ရမှာသိမှာမဟုတ်ဘူးပေါ့လေအဲဆိုအဲ့လိုစိတ်ကူးတွေနဲ့ကြံပြီးတော့ပေါ့နော်ဒါကြောင့်မို့တိရဲ့ပုံကလည်းစိတ်မချအောင်လွဲသွားတာပဲဆိုတာလေလွဲသွားတာပဲဒါလည်းအယူလွဲတာပဲလေအကြီးလွဲတာတပြည့်လွဲဦးလေဒီအဆင့်ရောက်ဖို့လွဲတာဦးလေဒါပဲလွဲတာပဲလေစိတ်မချအောင်တောတာပံဖြစ်ရင်စိတ်မချအောင်ဒီ
ကဲမှာသူဒီနာကြီးကိုစိတ်ခံစားရအောင်ဘာလို့ချင်းစဒီပြစ်ခါထားလို့ရတ
ာလဲရတယ်ရပြီမဲ့ဓမ္မိုက်ဒါဒီခဏခိုက်တန့်ကို तू အဲ့လောက်အဆင့်တော့မကျင်တတ်ဘူးလေလုံးဝမရှိတဲ့အဆင့်ကို तू လိုချင်တာဟုတ်အာလမ်းလုံးဝမရှိတဲ့အဆင့်ကိုလိုချင်တော့အဲ့ဒီအာနဲ့အားထုတ်လိုက်တဲ့ခါမှာအတ္တညတ္တဘုံရောက်ပြီးတော့ရုပ်ကြည်တက်တယ်လေနာမရှိဘူးလေဒါကြောင့်ဘုရားသွားပြီးတော့တရားဟောလို့မရဘူးပိဿံတရရတယ်ထဲ့တယ်လေအံ့ဩစရာကအဲ့ဒီပုဂ္ဂိုလ်ကနာမရှိတော့သေခဏိကာလကြတော့ဘာနမိတ်တွေထင်ပြီးတော့ဘယ်ဘဝရောက်မယ်လို့ဆုံးပြရတယ်အားရစဉ်းစားတယ်နော်အဲ့ဝိသုမုတ်ဘိုင်းကြဆွေးနေမယ်နော်ဝိသုမုတ်ဘိုင်းရောက်ရင်ဆွေးနေမယ်နော်အခုကတော့ဒီလားအခုကစိတ်ပိုင်းလေးလာနေတာဆိုတော့နော
်စိတ်မရှိဘူးတော့
ဟုတ်တယ်မလားနော်
ာလိုက်ပါတော့เนาะအဲ့ဒါရူပပြန်မာတွေပေါ့ရူပဝဆရာစိတ်တွေလေ့လာပြီးပြီရူပဆရာစိတ်ကြောင့်ရောက်မဲ့ရူပဘုံတွေကိုလည်းနနပါပါလေးလာပြီးတော့ရှေ့ဆက်သွားပါဘောเนาะအရူပဝဆရာစိတ်မဲကုတ်စိတ်28ပါးမှာရူပဝဆရာစိတ်15ပါးပြီးသွားပြီကျန်တဲ့စိတ်ကအရူပဝဆရာစိတ်12ပါးဟုတ်တယ်မလားအရူပဝဆရာဆိုတော့ရူပဆိုတာယုတ်အဆိုတာမရှိတာပဲเนาะယုတ်မရှိဘူးသူတို့ကျတော့နာန်ကြီးပဲဟုတ်တယ်မလားအဲ့ဒီမှာမဲခုနကရူပဝဆရာဇံကိုအားထုတ်ပြီးတော့ပင်စမရောက်တဲ့ပုံကိုကျတော့ချော်ခြင်းတော့အဲ့လိုချော်သွားတာเนาะသူကြတော့ရုပ်ရှိလို့ဒုက္ခရောက်တာရုပ်မရှိမနာတော့အဲ့ဒီဒေခေါ်မျိုးတွေဝင်လာသူကနှစ်ခုဝင်လာတာပုံကနှစ်မျိုးဖြစ်သွားတာဗောနော်အနံကိုမုံတဲ့ပုံကနဲ့ရုပ်ကိုမုံတာရုပ်ကိုအခြေခံပြုတ်ပြီးတော့ရုပ်ကမကောင်းဘူးအဲ့လိုယူဆတဲ့ပုံကနံကိုအခြေပြုတ်ပြီးတော့နံမကောင်းဘူးဒီအရုပ်ကကြတော့ရုပ်မရှိဘူးနံကြီးတက်တဲ့ပုံကတွေရုပ်ကိုမုံတာဗောရုပ်မုံတာရုပ်ကလာကြိုက်တာခဲတာတွေအားစားတာတွေလောင်းတာတွေပူတာတွေခံစားတာဒီကောင်ကြီးမရှိလို့ရှိရင်ငါမခံစားရဘူး။သူအတွေးကချော်သွားတာ။ရုပ်မုံပြီးတော့ပိုက်လည်းမစားတော့အလုပ်လည်းမလုပ်ရတော့။အဲ့ချော်ပြီးတော့အဲ့ဒီဆန္ဒတွေဖြစ်ပြီးတော့အဲ့အဲ့ဒီရုပ်မရှိတဲ့ဘုံရောက်လို့ရှိရင်ကောင်းပါပဲဆိုတဲ့ဆန္ဒနဲ့အဲ့ဒီကျင့်စဉ်အရုပတဲ့တော့မထည့်ဘူးမထည့်ဘူး။အတ္တညတ္တမထည့်ဘူး။နော်သူကနန္တရားရှိတယ်လေ။အဲ့နန္တရားရှိတယ်နန္တရားရှိအဲ့ဆိုင်ဆိုင်ဆိုင်အဲ့ရုပ်တော့မရှိဘူးတော့မိုက်ဒါပေမဲ့သူ့မှာအာနန္တရားရှိတယ်နန္တရားရှိတယ်ဒါပေမဲ့ဘုရားလည်းအဲ့ဒီဥစဉ်တင်ပါလေအဲ့ဒီ SP အဲ့လိုကပြေတယ်ပါလေဘုရားတွားဟောမယ်လို့မထင်ဘူးဒီရူပပြမပြေလောက်မယ်ဘာလို့ဆိုတော့ရူပဟိုနင်းဓာရီကလည်းသူကပတာရရှိမှလေကြားနိုင်တယ်ဘာနိုင်လဲဆိုတော့အဲ့ဒီသဘောကြီးအာပတာရအကြည့်တတ်မရှိတော်တော်ဝင်ကြီးစိတ်ဆက်ကဝင်ကြီးစိတ်လို့ဘယ်လိုလုပ်ပေါ်မလဲဟုတ်တယ်မလားပြီးမှဆက်ကဝင်စိတ်တော်တော်ဝင်ကြီးစိတ်ပေါ်ဖို့ဆိုတာလေဒါဆိုဒီနေရာတွေလဲဖခင်ကဖခင်လိုအပ်ပြီးတော့တခုမှမကြိုက်ဘူးဒါသူတို့ကျင့်စဉ်နေနေမှသူတို့ရောက်တာမယ်ဖခင်လိုအပ်ပြီးတော့ဘလောက်ချမ်းသာအနေဝတညာနာတညာယနာဇံကြီးတမပတ်ရှိပါတယ်မှာအထိတ်ဆုံးရောက်နေတဲ့နောက်ဆုံးပေါ့နော်တမပတ်ချမ်းသာကြီးဘလောက်ချမ်းသာချမ်းသာတယ်ဟုတ်ပါတယ်လေဖခင်တော့မကြိုက်ဘူးဒုက္ခမယ်ဖခင်ဖခင်ဟောတာချမ်းတော့ချမ်းသာတယ်အေးငါပြောတဲ့နိဗ္ဗာန်ချမ်းသာနဲ့နှိုင်းရှင်လိုက်ရင်တော့အဲ့ဒီနေဝတညာနာတညာယနာဇံဆိုတဲ့ဖလာသမပတ်ရှစ်ပါးတော့မှာအမြင့်ဆုံးဇန်ကြီးကလည်းဒုက္ခပဲအဖြစ်လည်းတနေ့သူလဲသူမှသူတည်ရမှာပဲလေပြက်ရမှာပဲလေစိတ်တည်မယ်လေမပြက်တဲ့နေရာမှာမဟုတ်တာဟုတ်တယ်မလားပြက်စီချင်းသမားတော့အဆုံးသတ်ရတာပဲဘာကောင်းတော့မှာလဲဒါကြောင့်မို့ဖခင်အမြင်နဲ့ကြည့်ရင်တော့ဒါလည်းမကြိုက်ဘူးပေါ့ဒါပေမဲ့ဖခင်လောက်တို့ကအမြင်မရှိသေးတော့တို့စိတ်ကူးနဲ့တို့ပေါ့ကျင့်စဉ်တစ်ပိုင်းတစ်စိတ်တစ်ပိုင်းတော့ရတာပေါ့လောကီကျင့်စဉ်ပေါ့ဇန်ကျင့်စဉ်တော့တို့သိတယ်သိတော့တို့ခစ်တို့ခါနဲ့ဖះတွေ့မှလည်းနိဗ္ဗာန်ဆိုတာတွေ့တာဓမ္မကြီး။အရင်တော့ကဖះမပွင့်တော့ကြားရင်ကြားဘူးလေ။ကျင့်စဉ်ကိုသူတို့မသိဘူး။ဓမ္မကြီး။ကျင့်စဉ်မသိတဲ့အတွက်သူတို့အဲ့ဒီအိန္ဒိယမြစ်စိမဒေသမှာလည်းဘာကြီးကိစားလဲဆိုတော့ဒီဇန်တွေပဲကိစားတာမယ်။ဖះမပွင့်ခင်တည်းကဒီဇန်တွေကရှိနေတာ။ဇန်ကတော့အရင်ထဲရှိတာပေါ့။ဒါဒီဇန်ရာကြောင့်အချက်တွေသူတို့သိနေတယ်။တမဘတ်ရှိပါကျင့်စဉ်ကိုဘယ်လိုကျင့်လို့ရှိရင်ဒီဇန်တွေရမယ်ဆိုတာ။ဟုတ်တယ်မလား။ဒါသိလို့လေဖះကအရင်ဆုံးတောထွက်တဲ့ကောင်မှာအဲ့ဒီအာလာရဥရကရသေးထာမှာတွားရတော့တပည့်ခံတာလေဒုက္ခဒုက္ခလောသူကဆရာကြီးကြီးဆိုတော့သူကလည်းဒီကျင့်စဉ်နေပေးတာပဲဒီလိုကျင့်กว่าဖေးကကျင့်လိုက်လို့ခဏလေးနဲ့တမပတ်ရှင်ပါရတယ်သူတို့တော့မရသေးဘူးသူတို့တော့9ပါးမရတယ်10ပါးမရသေးဘူးဟုတ်တယ်မလားဒါပေမဲ့ကျင့်စဉ်တော့သိတယ်9ပါးရတယ်နောက်ဒုတိယဥရကရသေးကြီးကြတော့သူက2ပါးလုံးက9ပါးရတယ်ဒါပေမဲ့ကျင့်စဉ်တော့သိတယ်သူကိုယ်တိုင်တော့မရသေးဘူးအဲငါ့အဖေတော့ကျင့်စဉ်ကတော့ဒီလိုကျင့်ရင်နေဝတညာနာတညာနာဆံကိုရတယ်လို့ပြောတာပဲမင်းကျင့်ကြည့်ပါငါတော့မရသေးဘူးပေါ့အဲ့လိုတော့မပြောဘူးပေါ့နော်ဒါပေမဲ့ဖះကျင့်လိုက်တဲ့ခါကျရသွားတော့ရသွားတဲ့ခါမှာဥဒကရေတီကပြောတယ်အော်ယာမသိတာအရှင်ဘုံနေလဲဂေါရမလည်းသိပြီဂေါရမသိတာယာမသိငါသိတာလို့မပြောဘူးရှင်အာလာရရေတီကြတော့တမဘက်ခုနှစ်ပါးကြတော့ပြောတယ်လေငါသိတာမင်းသိတယ်မင်းသိတာငါသိတာအကုန်ပဲအတူတူပဲဒါကြောင့်တပည့်တွေတဝက်စီအုပ်ချုပ်အောင်ဒီမှာဆရာလို့ပေါ့မင်းကငါတပည့်တဝက်ပေးမယ်ဒီလိုပြောတယ်လေဒုတိယအရုပဇံလည်းကြလည်းကြတော့ဥဒကရေတီကသူလည်းမသိဘူးနိဝတ်ညာနာညာယနာဆံသူမသိဘူးမရသေးဘူးပေါ့နော်ကျင့်စဉ်သိတယ်ပေါ့ဖះပြောလိုက်တဲ့ခါကျဖះကျင့်လိုက်တယ်ပေါ့ဖះရတော့ဖះလည်းဟာဒါငါရှာနေတဲ့တရားမဟုတ်ဘူးတကယ်တရားစစ်တရားမှမဟုတ်ဘူးဆိုဖះကမကျေနပ်ဘူးလေမကျေနပ်တော့နောက်တော့မြေစိမပရိပဏာနဲ့တွေ့ပြီးတော့ဖះဖြစ်တာလေဒါပြောချင်တာပါဖះမဖွင့်နေတဲ့ဇန်တရားတွေဆိုရှိတယ်လေမာပတိလားဆိုရှိတယ်ဒါနဆိုလားရှိတယ်နော်ဖះကပွင့်လာတဲ့တွေ့ဘာဖြစ်လဲဆိုမြေစိမပရိပဏာဆိုတဲ့နိဗ္ဗာန်ကိုရောက်ကြအောင်အကျင့်မဂ်ကိရှိပါကျင့်စဉ်ကိုဖះကဟောထုတ်ပေးလိုက်တာမဲခင်ရှိပါနဲ့ကြည့်မှဒုက္ခခတိချုပ်ငင်းရဖြစ်တဲ့နိဗ္ဗာန်ကိုရောက်မယ်ဟဲ့ဒီကျင့်စဉ်ကိုသူကဘုရား သူကိုယ်တိုင်ရှာဖို့တွေ့ရှိပြီးတော့ကျင့်လိုက်လို့ရသွားတယ်ရသွားလို့ပြန်ဟောတယ်အရင်တော့မဖော်ထုတ်နိုင်ဘူးနော်ဒါကြောင့်ဖခင်ကလောကီဇန်တွေကိုလေ့လာတဲ့အခါမှာဆရာရှိတယ်လောကုတ္တရာကိုလေ့လာတဲ့အခါမှာဆရာမရှိဘူးနော်ဒါအလာရရသေးရဲ့အကူအညီလည်းမပါဘူးတကရသေးရဲ့အကူအညီလည်းမပါဘူးဒီပိုင်းဟိုးမွေးကင်းစာလုံးကဟိုလေထုံမင်္ဂလာပြုတော်ကပထမဇန်ရတာကိုပြန်အောင်ပြုတ်ပြီးတော့ဝင်ရထွက်လို့ပြန်မှတ်ပြီးတော့ဇန်နေရဇန်ပေါ်မှာဝိပဿနာတင်ပြီးတော့ဖျားဖြစ်သွားတာနော်ကျေးဇူးအရည်ရပေါ့
အဲ့ဒီအဘိညာဇာနေရတဲ့ပြကြတော့အာယူပါကိုကြော်သွားပြီးမှဆက်ကျင
်အဘိညာရတယ်မာကြီးအဇန်တမဘတ်ချစ်ပါလုံးရတာပေါ့နော်တမဘတ်ချစ်ပါဆိုရူပဇန်အရူပဇန်ဒီခုလုံးရအောင်ရပြီးသွားတဲ့ခါမှာ तू ကကျွမ်းကျင်စင်ပေါ့ဗျာဒါဆရာအောင်စကားနဲ့ပြောရင်ပါရကူပေါ့နော်ဘိညာရတယ်အစပက်ရှယ်လိုက်လောက်ရတယ်ဒီဇန်တမဘတ်ချစ်ပါလို့ရိုးရအောင်လည်းမပြီးဘူးထက်ကထက်ကထက်ကထက်ကထက်ကထက်ကတရေစေရတယ်ဇန်ဝင်စားတယ်ခေါ်တာပေါ့ဇန်ဝင်စားတယ်ဝင်စားပါများတယ်ကကျွမ်းလာတာပေါ့ဗျာရန်ကျွမ်းတာပေါ့စိတ်ကအလိုရှိလိုက်တာနဲ့ပြီးသွားပြီပြီးသွားပြီးသွားစိတ်တွေစိတ်ကိုတော်တော်နိုင်
တယ်အ
ဲအဲ့ဒီအဆင်းရောက်ပြီးတဲ့ခါမှာပထမဆန်းနေပြီးတော့ဟိုးအနိဝသညာနာသင်ယာယနာဇန်ဒီဝင်စားပြီးရင်ပထမဆန်းနေကအဲ့လိုအပြန်လန်ဝင်စားဝင်စားပြီးတော့အရှင်ရပြီကျင်းနဲ့လောက်တော့ရှင်ရပြီဆိုတော့ပိစမဆန်းကိုအထူးဝင်စားနော်ပိစမဆန်းဆိုတာလည်းအရုပဆန်းလည်းပါပါတယ်အရုပဆန်းလည်းပိစမဆန်းပဲပိစမဆန်းအင်းမဲ့ဒီဇိုင်းမမအဝင်စားလိုက်တဲ့ခါမှာအဲ့မှာအဘိညာတကူတွေဖြစ်သွားဘိညာဆိုတာကတော့ခုနလိုပေါ့ဇံတော့ရတယ်ခုနလိုပါရဂူဖြစ်သွားတာမယ်ဇံရမှာပါရဂူဖြစ်သွားတာမယ်တစ်ပတ်ကန်ကတ်သွားတာပေါ့နော်သူ့စိတ်ကသူနိုင်သွားစိတ်တလုံးပိုင်ရောကဲရေမီဆုံးထွက်စီတကိုးပြန်စီကောင်းဝင်မီစိတ်ကညှို့လိုက်တာနဲ့ပြီးသွားပြီအဲ့အဆင်ရောက်သွားတာပေါ့အဲ့ဇံရရုံနဲ့တော့မရဘူးပေါ့နော်အဲ့ဒီလိုမျိုးမှာဒါဟုတ်တော့တော်တော်ကျွန်းကျွန်းချင်းချင်းနိုင်နေပိုင်နိုင်သွားတာပေါ့အဲ့ဒီအဆင်ကိုပါဘိညာလို့ခေါ်တာဘိညာရမှာသူကတကိုးတွေရတာလေဒီကိုကျန်တာကတော့ဇန်ချမ်းသာကတော့တယောက်တည်းထာပြီးတော့ဝိတဝိဆရာပိလိဒုက္ခနဲ့ချမ်းသာနေတာเนาะအဲ့ဒါကိုမဇန်ရတယ်ခေါ်တာဇန်နဲ့အဘိညာဉ်ညီရှုမိုးပြန်နေမလုံနိုင်ဘူးเนาะဟုတ်တာဟို YouTube
မှာတော့မှာပြန်ပုံမှန်ဒီမှာ
ရဟန္တာဇန်ကြွားတယ်ဆိုပြီးတော့အေးလေအဲ့ဒါရနိုင်တာပေါ့ပြောလို့တော့မရဘူးရဟန္တာလည်းဖြစ်ရင်ဖြစ်မှာပေါ့ဇန်ရတဲ့ပုဂ္ဂိုလ်လည်းဖြစ်ဖြစ်မှာဘယ်သူမှတော့မသိဘူးပေါ့တချို့ဇန်ရတိုင်းလည်းရဟန္တာမဖြစ်ဘူးလေတချို့ကဒုက္ခဝိပဿနာဟိုဝိပဿနာကိုတတ်တတ်ရှုပြီးတော့ဇန်နာဖြစ်သွားတာအဲ့ကြောင့်ဇံမရဘူးလေသူကြတော့မြေရှုမိုးပြန်မဖြစ်နိုင်ဇံရဇံမရပြောတော့ဘိညာဉ်တော်ဘိညာဉ်ရမပြန်နိုင်တာ哦ဆိုတော့အဲ့လိုရဟန္တာတွေကြတော့ဇံမရဘူးတချို့ကြတော့လေကောင်းကင်မြေရှုမိုးပြန်နိုင်တယ်ကိရိစီကမကုန်ဘူးလေဇံရတဲ့ပုဂ္ဂိုလ်လည်းဖြစ်နိုင်တယ်ဇံရတဲ့ရဟန္တာပုဂ္ဂိုလ်လည်းဖြစ်နိုင်တယ်ပြောလို့မရဘူးသူတော်ကောင်းတွေရှိနိုင်တော့တောတော်တောင်တော့မကျင့်ရရှိတော့နော်အများကြီးမရှိတော့မှနည်းချင်းတော့ရှိနိုင်တာပေါ့တချို့လည်းရှုလို့မရပြိုင်လာပို့တယ်လို့ပါညင်းတဲ့တကောင်တွေပါလေအဲ့လိုဒါလည်းဖြစ်နိုင်ပါတယ်ဟုတ်တယ်အဲ့ဇံမယ်နော်အဲ့ဇံပြီးတော့ရူပဇံပြီးတော့အရူပဇံလေးပြီးအောင်သွားမှာတော်တော့အမေကွန်းနေနော်အရူပဇံအရူပဇံဆက်သွားမယ်ရူပဇံရူပဇံရတဲ့ပုဂ္ဂိုလ်ကအရူပဇံကိုလိုချင်တယ်လေအရူပဇံဆိုတာရုပ်မရှိတဲ့နာမ်ခန္ဓာတွေမရှိတဲ့နော်ဒါကြောင့်မို့လို့စတုဝကာရ၄ပုံလို့ခေါ်တယ်နာမ်ခန္ဓာ၄ပါးရှိတဲ့ပုံပေါ့နော်အဲ့ဒီရုပ်ကိုမုန်းပြီးတော့သူကဆက်လက်အားထုတ်တာပေါ့နော်ဆက်လက်အားထုတ်တယ်ဆိုတော့ကျင့်စဉ်နဲ့ပြောရင်တော့ခုနပါပဲပင်စမဇံဝင်စားတာပေါ့ပင်စမဇံဝင်စားလိုက်တယ်ပင်စမဇံဝင်စားတဲ့ရူပဇံတွေဝင်စားတဲ့ခါကျတော့သူကတိုင်းနမိတ်ပညတ်ပေါ့နော်ကတိုင်းတကူပထဝီကတိုင်းနဲ့ဇံရတဲ့ပုဂ္ဂိုလ်ဆိုရင်ပထဝီဆိုတော့ကတိုင်းနမိတ်ကြီးကိုအာယုံပြုတ်ပြီးတော့အာယုံပြုတ်တယ်ဆိုတာဟိုပညတ်ဖြစ်သွားပြီပေါ့နော်ရုပ်မရှိတော့ဘူးလေသူ့စိတ်ထဲမှာ तू ကပဋိပက္ခနမိတ်ဆင့်ကြတော့ तू ကဟွာကြီးမရှိတော့ဘူးလေသူ့စိတ်ထဲက तू ပုံဖော်ပြီးတော့ image ကိုပုံဖော်ပြီးတော့ तू ကပထဝီပွားတာ哦အဲ့လိုပွားရင်းနဲ့ပထမဇန်တို့ကတက်တဲ့ဆရာကပင်စမဇန်ရပင်စမဇန်ရလဲသူကပွားထားတာကသူမျက်စိထဲမှာမြင်နေတာပထဝီပထဝီဆိုမြေချက်ကြီးမြင်တာနော်အင်မတန်တန့်ရှင်းတဲ့မြေချက်ကြီးကိုမြင်နေတာမြင်ပြီးတော့ဒါပွားပြီးတော့ပင်စမဇန်တိရတယ်ရတဲ့ပုံကကသူကအရုပဇန်ကိုလိုချင်လို့ရှိရင်ဒီလိုမှပင်စမဇန်ကိုပွားပြီးတဲ့ကမှာအဇန်နေပြီးတော့နားလိုက်တာပေါ့ဇန်မထတယ်ခေါ်တာပါထတယ်ဆိုတာမရှိတော့ဘူးပေါ့ပင်စမရလိုက်တာပေါ့နော်ဒီဇန်ကိုဆက်မရှိတော့ဘူးမရှုလိုက်တဲ့ခါမှာ तू อ่ะအရင်တော့ तू อ่ะဒီပထဝီပထုဆိုတဲ့ကတိုင်းပညာကြီးက तू မျက်စိဟိုနဲ့ပေါ့နော်စိတ်အာယုံထဲမှာထင်းနေဒါပေမဲ့ तू อ่ะမရှုတော့ဘူးလို့ဥပေက္ခပြုလိုက်တဲ့ခါပေါ့ဣကနိုးလုတ်လိုက်တဲ့ခါကျတော့အဲ့နေကြီးကွက်လက်ဖြစ်သွားတယ်ရှုเสียရုံနဲ့မရှိတော့လေကွက်လက်ကြီးဖြစ်သွားတယ်ဘာရှုရမှမသိလို့ဖြစ်သွားတာပေါ့နော်ကွက်လက်ကြီးဖြစ်သွားတယ်အဲ့ဒီကွက်လက်ကြီးကိုမဲ့ तू อ่ะစာပြောတော့အာကာသကတိုင်းလို့ပြောတယ်နော်အဲစပေးပေါ့နော်အဲစပေးပေါ့အဲ့ဒီကွက်လက်ကြီးဒီကောင်းငင်ကွက်လက်လို့မဟုတ်ဘူးလေအရင်ရှုနေကြပထဝီကပထဝီလို့ရှုနေတယ်
ိတ်ထဲမှာမြေကြီးကွက်ကြီးကိုမြေကြီးချက်ကြီးကိုမြင်နေရဲ့အဲ့ဒါကိုကဲမရှိတော့ဘူးမမှတ်တော့ဘူးဆိုပြီးတော့သူ့ကိုမေ့ပြလိုက်တယ်စိတ်ဝင်စားတော့ဘူးပေါ့ ignore လုပ်လိုက်တဲ့အခါမှာကွက်လက်ကြီးဖြစ်သွားတယ်ဘာလို့ဆိုတော့ချုပ်စရာမှတ်စရာအာရုံတစ်ခုမရှိတော့စိတ်ကမနေလို့မရဘူးလေအဲ့ကွက်လက်ကြီးကိုတော့မြင်သွားတယ်သူ့မျက်စိထဲမှာအဲ့ကွက်လက်ကြီးကိုမှသူကရှုနေလေအဲ့ဒါကိုမဲအာဂါဒပေါ့နော်အနန္တအာဂါဒံအနန္တအာဂါဒပေါ့စာလို့ပြောလို့လူလိုပြောရင်တော့အဆုံးပိုင်းရမရှိတဲ့ကွက်လက်ကြီးပေါ့ကောင်းကင်မြင့်ညာပေါ့နော်
အ
ဲ့အဲ့ဒီကွက်လက်ကြီးအဲ့အဲ့မရှိတော့ဘူးဘလက်ဖြစ်သွားပြီးတော့အဲ့ဒီကွက်လက်ကြီးကျန်တာနော်ဘလက်ပေါ့ဒီမှာကြီးပြောတယ်ဘလက်ကြီးပေါ့အဲ့အဲ့ကြီးကမှသူပဲဟာဒါကြီးကလည်းသူ့စိတ်ထဲမှာခုနဟိုကအနန္တအဆုံးပိုင်းရမရှိတဲ့ဥစ္စာကြီးပါလားအဆုံးပိုင်းရမရှိဘူးပေါ့အဆုံးပိုင်းရမရှိတဲ့ကွက်လက်ကြီးပါလားအဆုံးပိုင်းရမရှိတဲ့ကွက်လက်ကြီးပါလားဒါကြီးကမှသူကချိန်မှမျောစားစီပြန်ပွားများအားထုတ်လိုက်တဲ့အခါမှာလေသူ့ရဲ့ဇန်ပြည့်စုံသွားတဲ့အခါပေါ့နော်ဥပိ္ပခာဧကကတာဆိုတဲ့ဇန်ငါတပါပြည့်စုံသွားတဲ့အခါမှာအာဂါဒနိစ္စယရဏဇံဆိုတော့ပထမဇံရပါတယ်လေ။သူလည်းဟိုလိုမသိမ့်တန်းနေချီပြီးတော့အထုတ်အောင်ပေါ့။ဒါပေမဲ့ဟိုလောက်တော့ကြာချင်းမှကြာလို့မဟုတ်ဘူး။ဟိုကတော့အထုတ်ခါစားဆိုတော့တမာတိတွေရအောင်အထုတ်ပါတယ်လေ။ဒီမှာကတော့စရုဒ္ဒဇံတော့ပိစမဇံတော့ရူပပိစမဇံတော့ရပြီဆိုတော့တမာတိအထုတ်ထည့်ရနေပြီလေ။ရနေဆိုဟိုလောက်တော့ခက်ချင်းမှခက်တော့မှာပေါ့။ဒါကို तू ကပွားများအထုတ်လိုက်တယ်။ဆုံးမညာမရှိတဲ့ကွက်လက်ကြီးဆုံးချမညာမရှိတဲ့ကွက်လက်ကြီးအနန္တံအာဂါဒံအနန္တအာဂါဒံဆိုပြီးတော့အဲ့ကွက်လက်ကြီးကိုမဲ့စိတ်ထဲမှာ image လုပ်ပြီးတော့ပေါ့နော်။အာယုံပြုတ်ပြီးတော့ तू ကပွားများအထုတ်လိုက်တဲ့ခါမှာလေလိုချင်တဲ့အတိုင်းတာပေါ့ဥပိ္ပခဧကကတာနဲ့ပြည့်စုံတဲ့ဇာယံကနှစ်ပါးနဲ့ရှင်တဲ့အာကာသနိစ္စယတနာဇံစိတ်ပေါ်လာပါလေလေနော်ဒါကိုပဲသူကအရူပပထမဇံပေါ့ဒီမှာဆိုတော့ပစ္စေမဇံခေါ်တာပေါ့အရူပထဲမှာဆိုရင်နံပါတ်၁ဇံပေါ့နော်ဇတ်ရူပစိတ်အရူပစိတ်ကိုဇံနဲ့ပြောမယ်ဆိုရင်ပစ္စေမဇံထဲမှာပါတယ်အရူပဇံ၄ပါးလုံးဒီပစ္စေမဇံထဲမှာပါတယ်ဘာဖြစ်လို့ဆိုတော့ဥပိ္ပခဧကကတာဆိုတဲ့ဇာယံကနှစ်ပါးနဲ့ရှင်လို့နော်ရူပပင်စမဇံနဲ့အင်္ဂါရင်တူလို့သူ့ကိုပင်စမဇံနဲ့ထည့်ပါတယ်လေဟုတ်တယ်မလားခုနအနန္တအာဂါဒအနန္တအာဂါအဆုံးမကြမ်းရှိတဲ့ကွက်လက်ကြီးကွက်လက်ကြီးလို့ရှူရှူရှူရှူလိုက်တဲ့ပွားလိုက်တဲ့ခါမှာအာဂါဒနိစ္စယရဏဇံပေါ်လာပါတယ်လေဟုတ်တယ်နော်အာဂါဒနိစ္စယရဏဇံရတဲ့ပုဂ္ဂိုလ်ကတခါဝိညာဉ်နိစ္စယရဏဇံကိုရခြင်းတယ်လေနော်ဝိညာဉ်နိစ္စယရဏဇံကိုရခြင်းတော့ဆက်လက်အာထုတ်တယ်လေသူကြတော့ဘာအောင်ပြုတ်တယ်လဲဆိုတော့ပထမရုပ်ပါဝင်ဆိုတော့ပထမကကုနာအာဂါတာနိစ္စယတနာဇန်စိတ်ကိုအောင်ပြုတာ
ဘလန့်ကိုပြန်ပြုအ
ောင်ဘလန့်ကိုအောင်ပြုတာမဟုတ်ဘူ
းပထမအောင်ပြုနေတဲ့စိတ်
ပထမဘလန့်ကိုအောင်ပြုလို့အောင်မြင်သွားတဲ့စိတ်ဘလန့်ကိုအောင်ပြုပြီးတော့အောင်မြင်သွားတဲ့စိတ်အဲ့စိတ်ကိုအာဂါတာနိစ္စယတနာဇန်စိတ်လို့ခေါ်တယ်လေအဲ့ဒီဇန်စိတ်ကို तू ကနံဘာအောင်ပြုတာအာဂါတာနိစ္စယတနာဇန်စိတ်ကို तू ကလဲဟိုကဘလန့်ကိုစပိတ်ကိုအောင်ပြုတယ်လေအာဂါဒနိစ္စယတနာဇံစိတ်ဖြစ်ဖို့ရန်အတွက်ကြတော့ तू ကဘာကိုရှုမှတ်တယ်လဲဆိုတော့ space အနန္တံအာဂါဒံဟုတ်တယ်မလားအဆုံးမရမရှိတဲ့ space ကြီးကို तू ကအောင်ပြုတယ်ဝိညာဉ်နိစ္စယတနာဇံကြောင့်အနန္တံဝိညာဏံလေအနန္တံအဆုံးမရမရှိတဲ့ဝိညာဏံအာဂါဒနိစ္စယတနာဇံစိတ်ကိုအောင်ပြုတယ်ဒီအာဂါဒနိစ္စယတနာဇံစိတ်ကိုမယ်ဘလို့အောင်ပြုလဲဆိုအော်ဒီအာဂါဒနိစ္စယတနာဇံစိတ်ဟာအဆုံးမရမရှိပါလားနော်သူကအဆုံးပိုင်းချမရှိတဲ့ကောင်းကင်ပညာကိုအောင်ပြုပြီးတော့ရထားတဲ့ဇံကိုဒါသူ့ဇံစိတ်ကလည်းအဆုံးပိုင်းချမရှိဘူးအဲ့ဒါကြီးကို तू အောင်ပြုတော့ပွားတယ်လေစိတ်ကိုပွားတာနော်ဒီအာဂါဒနိစ္စယတနာဝိညာဏံဆိုတာအာဂါဒနိစ္စယတနာဇံစိတ်ကိုပြောတာနော်ဒီအာဂါဒနိစ္စယတနာဇံစိတ်ကြီးကအဆုံးပိုင်းချမရှိဘူးအဆုံးပိုင်းချမရှိဘူးအဆုံးပိုင်းချမရှိဘူးဆိုလို့ထက်ထက်ခါခါပွားလိုက်တဲ့အခါမှာလေဝိညာဏနိစ္စယတနာစိတ်ပေါ်တယ်လေဒီလိုချင်တဲ့အတိုင်းတာအင်္ဂါလောဘကဧကကတာပဲနော်အတူတူပဲအတူတူပဲသူအာယုံပြုတာကအနန္တဝိညာဏအာဂါဒနိစ္စယတနာစိတ်ကိုအောင်ပြုတယ
်ပထမဥစ္စာကဒီ blend ကိုအာယုံ
space space ကိုအောင်ပြုတယ
်အာဂါဒ
နိစ္စရဲ့နာစိတ်ပေါ်တယ
် second ကျတော့ဒီရတဲ့စိတ်ကိုပြန်ပြီ
းအောင်ပြုတယ်ဒါပဲနော်ပထမတစ်ခုမှမှတ်ပထမတစ်ခုက space ကိုအောင်ပြုတယ်ဒုတိယဝိညာဉ်နိစ္စယတနာစိတ်ကျတော့ပထမစိတ်ကိုအောင်ပြုတယ်ဒါမှမှတ်လိုက်ပရမစိတ်ကိုအောင်ပြုပြီးတော့အာဂါဒနိစ္စယနာစိတ်ကိုအောင်ပြုပြီးတော့ရှုမှတ်ပွားများလိုက်တယ်ပွားများပေါ်တော့အဆုံးမရရှိတဲ့စိတ်ပါလားအဆုံးမရရှိတဲ့စိတ်ပါလားဆိုပြီးတော့စိတ်ထဲအောင်ပြုပြီးတော့ပွားများလိုက်တဲ့ခါမှာဝိညာဉ်နိစ္စယရဏစိတ်ဖြစ်ပါတယ်နော်အဲဝိညာဉ်နိစ္စယနာစိတ်ဖြစ်လိုက်တဲ့အချိန်မှာလေပရမစိတ်ကမရှိတော့ဘူးစိတ်ကနှစ်ခုပြိုင်မဖြစ်ဘူးလေအာဂါဒနိစ္စယနာစိတ်မရှိတော့ဘူးနော်ဝိညာဉ်နိစ္စယနာစိတ်ပေါ်တဲ့ခါမှာအာဂါဒနိစ္စယနာစိတ်မရှိတော့ဘူးအဲ့ဒီမရှိတာကိုအောင်ပြုတယ်ဆောစောကအာဂါဒနိစ္စယန္တစိတ်ကိုအောင်ပြုတယ်နော်ဒုတိယစိတ်ပေါ်ဖို့ကြတော့တတိယစိတ်ပေါ်ဖို့ကြတော့ပထမစိတ်မရှိတာကိုအောင်ပြုတယ်ဒ
ဒုတိယစိတ်ပေါ်တဲ့အချိန်မှာပထမစိတ်မရှိတော့ဘူးနော်ဒုတိယစိတ်ပေါ်ရဲ့
ဒါဆိုနတိပေါ
်ဒါကနတိပေါ်ပညာလေနတိပေါ်ပညာနတိပေါ်ဆိုတာမရှိတော့ပြောတာသူကပညာစာလိုပြောတော့နတိပေါ်ပညာကိုအောင်ပြုတယ်ပေါ့ဟုတ်တယ်မလားမြန်မာလိုပြောရင်တော့မရှိတာပေါ့ဘာမရှိတာလဲပထမစိတ်မရှိတော့တာပထမအရူပဝဆရာစိတ်အာဃာတာနိစ္စယတနာစိတ်မရှိတော့တာကိုအာယုံပြုတ်ပြီးတော့အာကိဉ္စညာယတနာစိတ်ပေါ်ပါတယ်ပွားတယ်နော်မရှိတော့ဘူးမရှိတော့ဘူးလို့ပွားတာပေါ့ပထမအာဃာတာနိစ္စယတနာစိတ်ကြီးဟာမရှိတော့ဘူးမရှိတော့ဘူးမရှိတော့ဘူးဒါလည်းထူးဆန်းတာပေါ့နော်မရှိတော့အောင်ပြုတ်တယ်ဆိုတော့နော်ဒါသူ့ရဲ့ဒါဥစဉ်တို့စိတ်နဲ့ဥစဉ်တို့ရဲ့အာတမာရီအားလောက်နဲ့အောင်ပြုတ်ကြည့်ရင်စိတ်ကူးကြည့်ရင်တော့မဖြစ်နိုင်စရာကြီးပေါ့ဟုတ်တယ်မလားဒါကိုညာနဲ့တော့မနိုင်နဲ့ပေါ့နော်အဲ့အစ်စင်ရောက်သွားရင်တော့ဖြစ်မှာပေါ့နော်အဲ့ဆိုပထမတတိယစိတ်ပေါ်ဖို့ရန်တွေ့လေပထမစိတ်မရှိတော့တာကိုအောင်ပြုတ်ပြီးတော့ပွားများတယ်ပထမစိတ်ရာမရှိတော့ဘူးပထမစိတ်ဆိုတော့အာကာသနိစ္စယနာစိတ်ဘာလို့လဲဒုတိယစိတ်ပေါ်လိုက်လို့ဒုတိယစိတ်ကဝိညာဉ်နိစ္စယနာစိတ်ပေါ်လိုက်ပြီးပေါ်လိုက်တဲ့အခါမှာပထမစိတ်မရှိတော့ဘူးအဲ့မရှိတော့တာကိုအောင်ပြုတ်ပြီးတော့ပွားတယ်လေမရှိတော့ဘူးမရှိတော့ဘူးမရှိတော့ဘူးမရှိတော့တဲ့စိတ်ကိုအောင်ပြုတ်ပြီးတော့အဲ့ဒါလဲဆွမ်းအပြည့်သွားတဲ့အခါမှာတတိယစိတ်ပေါ်တယ်တတိယစိတ်ကြတော့အာကိဉ္စညာယတနာစိတ်နော်အာကိဉ္စညာယတနာစိတ်ပေါ်ပါတယ်သူကဘာကိုအောင်ပြုတ်လဲပထမစိတ်ရဲ့မရှိတော့တာကိုအောင်ပြုတ်တယ်ဒုတိယစိတ်ကဘာစိတ်လဲဝိညာဉ်စာယတနာစိတ်သူကဘာကိုအောင်ပြုတ်တယ်လဲပထမစိတ်ကိုအောင်ပြုတ်တယ်အာဃာတနိစ္စယတနာစိတ်ကိုအောင်ပြုတ်ပြီးတော့ရလာတယ်နော်အဆုံးပိုင်းရမရှိတဲ့ပထမစိတ်အာဃာတနိစ္စယန္နစိတ်ဒီစိတ်ရအဆုံးပိုင်းရမရှိဘူးအဆုံးပိုင်းရမရှိလို့ပွားများလိုက်တယ်ပွားများလိုက်တော့ဝိညာဉ်နိစ္စယန္နစိတ်ဖြစ်တယ်ပထမစိတ်ကြတော့ဘာကိုအောင်ပြုတယ်လဲအာဃာတကိုအောင်ပြုတယ်နော်ဘလနော်ဘလညူဘာလို့လဲကတိုင်း၉ပါးတို့တွင်လဲဟိုပထဝီပွားနေတာပါနော်ကတိုင်း၉ပါးတို့တွင်လဲတဘာဘကိုခွာရရအပ်တော့ဘလမပြောတာနော်ဒီကောင်းရဲ့ဘလမဟုတ်ဘူးကတိုင်း၉ပါးတို့တဘာဘကိုခွာရအံ့တော့ဆိုတော့ကိုပွားများနေတဲ့ကမ္မထံကိုခွာလိုက်တယ်ပြောတာပထဝီပွားရင်ပထဝီပေါ့နော
်
ပထဝီဟိုဝိုင်းယူအဲအဲ့ယခွာချလိုက်တယ်ခွာရကတ်ထားတော့ခွာချတော့ဘူးနော်မစင်းစားတော့ဘူးပေါ့နော်အဲ့လိုခွာလာကြံလဲအဲ့ဘလန့်ကိုပွားများလိုက်တဲ့ခါမှာပထမဖြစ်တယ်ပထမစိတ်ကိုပွားများလိုက်တဲ့ခါမှာဒုတိယစိတ်ဖြစ်တယ်တတိယစိတ်ဖြစ်ဖို့ကြတော့ပထမစိတ်ရဲ့မရှိခြင်းနတ်တိပေါ်ပြညတ်ပေါ့စာလိုပြောရင်မရှိတော့ဘူးမရှိတော့ဘူးဆိုတော့အဲ့တော့ပွားပြလိုက်တဲ့ခါမှာစွန့်ရင်ပြည့်သွားတဲ့ခါမှာတတ္တယစိတ်ပေါ်တယ်လေတတ္တယစိတ်ကိုနာမည်ပေးလို့အာကိဉ္စညာယရဏစိတ်နော်သရုတ်တစိတ်ကြတော့တတ္တယစိတ်ရောက်လာတဲ့ခါမှာစိတ်ကအထွတ်ထိပ်ရသွားပြီလေမရှိတာကြီးကိုတော့အာုံပြုနိုင်နေဆိုတော့အဲ့စိတ်ကအထိတ်ဆုံးရောက်နေပြီနော်ကာမနယ်ပယ်ရူပနယ်ပယ်ပေါ့ဒါမှဒီစိတ်တည်းမြတ်တဲ့စိတ်မရှိတော့ဘူးအထွတ်ထိပ်ရောက်နေအဲ့ဒါကိုကြည့်ပြီးတော့သူကတန္တမေတံပဏိတမေတံဆိုတော့ပွားတယ်ပါဠိလိုပြောတာပေါ့မြန်မာလိုပြောရင်လားဩော်ဒီစိတ်ဟာဒီစိတ်ဟာဆိုတာအာကိဉ္စညာယတနာစိတ်ကိုပြောတာဒီစိတ်ဟာကောင်းလိုက်တာမွန်မြတ်လိုက်တာအဲ့လိုပြောတာပေါ့နော်သိကောင်းသွားပြီလေတ
တိယပြီးသွားတတိယစိတ
်ပြန်တတိယစိတ်ကိုအောင်ပြုတာပေါ့နော်တတိယစိတ်အာကိဉ္စညာယတနာစိတ်ကိုအောင်ပြုတယ်အဲ့ဒီစိတ်ကလေးကကောင်းလိုက်တာဟုတ်တယ်အထက်တန်းကြားလိုက်တာဆိုပြီးတော့သူကအောင်ပြုပြီးတော့ပွားနေတာလေပွားလိုက်လို့ပြည့်စုံသွားတဲ့အခါကျတော့ဘာပေါ်လဲဆိုနေဝတိညာနာတိညာယတနာစိတ်ပေါ်တယ်နော်နံပါတ်၄စိတ်ပေါ်တယ်ပေါ့အရူပစိတ်နေဝတိညာနာတိညာယတနာစိတ်မြန်မာလိုပြောတော့ယုံရင်သောတိညာကမရှိလေနေဝတိညာဆိုတာယုံရင်သောတိညာကမရှိနေဝဆိုတာမရှိတိညာဆိုတာတိညာယုံရင်သောတိညာပြောတာနော်ယုံရင်ကျမ်းတတ်တဲ့တိညာမရှိလေတိမ်မွေသောတိညာမရှိသည်မဟုတ်တော့လေဟောဗာဒါစာလိုပြောတာပါနော်တိမ်မွေတော့တင်ညာတော့နည်းနည်းလေးတော့ရှိတော့ပေါ့ကြမ်းကြမ်းတန်းတန်းထင်ရှားတဲ့အတိတရားမျိုးမရှိဘူးပြောတာတင်ညာဆိုတာဒီမှာတင်ညာစိတ်စိတ်တခုတည်းပြောတာမဟုတ်ဘူးနော်နန္တရားအလုံးဆိုလို့လေနန္တရားအဲနန္တရားအလုံးဆိုလို့တိတတ်တဲ့နန္တရားအလုံးတင်ညာအေးပေါ့အေးပေါ့နန္တရားနန္တရားတိတတ်တဲ့တင
်ညာခန္ဓ
ာအဲတင်ညာခန္ဓာကတင်ညာတစ်လုံးလေးကိုပြောတာမဟုတ်ဘူးလို့ဒီအဲနန္တရားအလုံးဒီတင်ညာရည်ညွန်းတယ်နန္
တရားဘာဆိုလို
့အေးပေါ့ဒါပဲထင်ရှားဘူးနော်မထင်ရှားဘူးအဲတိမ်မွေးတိတ်တိမ်မွေးတယ်ကိုကိုဒီမှတ်စိတ်ကြီးသိတဲ့စိတ်တော့မရှိတော့တော့ဘူးလို့ထင်ရထင်လောက်အောင်တိမ်မွေးတယ်လေဒါကြောင့်လို့သူကစာလိုပါဠိလိုပြောတော့ရှုပ်နာတင်ညာနေဝတင်ညာနာတင်ညာရရနာတိမ်မွေးသောယုံရင်သောတင်ညာကမရှိ
တိမ်မွေသောတင်ညာမရှိသည်မဟုတ်တော့ဆိုတော့ရှိတယ်ပေါ့အဲ့လိုပြောတယ်နည်းနည်းလေးတော့ရှိတယ
်
အဲရှိတယ်လို့လို့ပေါ့သူကဆောက်ရမှာဥပမာပေးထားပါတယ်ရေဥပမာပါနေတယ်လေရေဥပမာနဲ့ပေးထားတယ်ဒါပေမဲ့အတိတ်တိမ်မွေသွားတဲ့ကောအတိတ်တရားမရှိတော့အောင်ကိုယ့်ကိုယ်အတိတ်တရားမှာရှိမှရှိသေးရဲ့လားလို့ထင်ရတော့အောင်တိမ်မွေသွားပြီလေရှိတော့ရှိတယ်နော်ဒါဘာဝနာရဲ့ဆွမ်းအားကြောင့်သူကတိမ်မွေသွားတာအိဆံရတယ်လေအိဆံဘာကိုအောင်ပြုတယ်လဲဆိုတော့တတိယဆံကိုအောင်ပြုတယ်ပေါ့သရုတ်ရဇံသည်တတိယဇံကိုအောင်ပြုတယ်တတိယဇံသည်ဘယ်ကိုအောင်ပြုတယ်လဲပထမဇံရဲ့မရှိခြင်းကိုအောင်ပြုတယ်ဟုတ်တယ်မလားဒုတိယဇံသည်ပထမဇံကိုအောင်ပြုတယ်ပထမဇံသည်စပေးကိုအောင်ပြုတယ်အစုံပိုင်းချင်းရှိတဲ့ကောင်းကင်ပညာကြီးကိုအောင်ပြုတယ်ကိုပွားနေကြပထဝီကတိုင်းကိုစွန့်လိုက်လို့ကျန်နေတဲ့ကွက်လက်ကြီးကိုအောင်ပြုပြီးတော့ပထမဇံရတယ်ပထမဇံမဟုတ်ပါဘူးပထမဇံအရုပတွေကပထမဇံရတယ်ပေါ့ဒါပဲနော်အဲ့ဒါကိုအရုပကုသိုလ်စိတ်၄ပါးလို့ခေါ်တယ်။အဲ့ဒီအရုပစိတ်ကုသိုလ်စိတ်၄ပါးရဲ့ရူပကုသိုလ်စိတ်၄ပါးရဲ့ပေါင်းတာကိုတမဘတ်၈ပါးလို့ခေါ်တယ်။ရူပကုသိုလ်၅ပါးကို၄ပါးလို့ပေါင်းလိုက်ပေါ့။နော်။ရူပကုသိုလ်၅ပါးကို၄ပါးလို့ပေါင်းလိုက်အရုပကုသိုလ်၄ပါးပေါင်း၈ပါးဒါကြောင့်တမဘတ်၈ပါး၉ပါးလို့ပြောတာပေါ့။အဲ့ဒါကိုတမဘတ်၈ပါး၉ပါးလို့ခေါ်တယ
်
။ဒုတိယနဲ့ပထမပေါင်းတာ။ဒါမယ်။အာအရုပဇံအားလုံးကိုဘာလို့ခေါ်လဲ။ဇံထဲမှာထည့်လို့ရှိရင်ပင်စမဇံထဲထည့်တယ်နော်ဇံငါနဲ့ပြောတဲ့ခါကျတော့ဥပေက္ခဧကကတ္တာပေါ့ဥပေက္ခဧကကတ္တာဇံငါ၅ပါးရှိတယ်အရူပဇံတွေကနော်ဆိုတော့အရူပကကုသိုလ်ပြည့်သိရင်ဝိဘက်လည်းသိပြီကိရိယာလည်းသိပြီအရူပစိတ်က12ပါးရူပဒရစိတ်က15ပါးပေါင်း28ပါးအဲ့ဒီ28ပါးကိုမဲကုန်းစိတ်မဲကုန်းစိတ်28ပါးလို့ခေါ်
ရူပကုသိုလ်
နဲ့အာယုပကုသိုလ်၄ပါး၄ပါးစီပေါင်းတာဘယ်လိုခေါ်လဲ။အဲအဲသမာပတ်၈ပါး၉ပါးပေါ့နော်။သမာပတ်၈ပါးလို့ပြောရင်၄ပါး၄ပါးပေါင်းပေါ့နော်တော့မကြီး။သမာပတ်၉ပါးလို့ပြောရင်တော့ဟို၅ပါးထားလိုက်ပေါ့။၅ပါးနဲ့၄ပါးနဲ့ပေါင်းပေါ့။ဘာဝနာဟိုအပင်ကြီးလို့ရကြရင်တော့မကြီးအဲ့ဒါကိုလုပ်ကြည့်ပေါ့တော့မကြီး။မဟုတ်ရမရှိဘူး။ရုပ်ပြန်မရှိဘူး။ဒီမကြီးသွားကျင်တော့သွားလို့ရတယ်။ဘာမှရုပ်ပြန်ဗီဇာမလိုတော့။လေလက်ကကြီးတယ်။လေလက်ကကြီးတယ်တော့မကြီး။စိုးတော့တော့မကြီး။အဲစီဝိုင်းတော့လည်းတော့မဆိုးတော့ဘူး။ဒါကဘုရားဆရာ
တော်ပါဘုရ
ား။တရားလိုပြောကြတာ။ပြောကြတာမယ်လေ။အပြစ
်ထွက်ပြီးတ
ော့။ညီကတက်ဖို့ရိုက်တာ။မတ
ည့်ရတယ်
။ပြောတာပဲဥဒ္ဓရငယ်ငယ်တော့ကြားဘူးလိုက်တယ်လေ။အဲ့ဒီလိုနေကငငယ်ကြားတာအောင်ပြောတယ်တက်ဖို့ရိုက်လိုက်တာ။အဲတိုက်ကြည့်တော့ဘာမှမပြောဆရာကြီးတော့တောင်းဖို့လို့ဆရာတော်လို့အဲ့လိုပြောတယ်လေ။ဟုတ်လားဟုတ်မှာပေါ့ဆရာတော်ကြီးကအကျင့်ကောင်း။တကယ်တော့
အဆောင်ရှိရင်ဘာဖြစ်လို့ပြဿနာကောင်းကောင်းပြောနေတယ်
အော်ဒါလည်းဓမ္မကြီးကတခါတခါမှရေလူတွေရဲ့လေဒါကြီးဟိုနေဖြစ်ရင်လေဓမ္မကြီးရဲ့လေ
စစ်မပြေဘူးလေ
အင်းဒါမျိုးတွေပေါ့
တို့တို့တိတ်တိတ
်တို့ကြွားချင်းဝါချင်းမဟုတ်ဘူးလေဖះလည်းမကြိုက်ဘူးလေကိုရတဲ့ဇန်တွေရှောက်ကြွားတယ်ဖះတော့မှမလိုရရင်ကုန်းချောင်းကြွားတာမလိုရရင်ကုန်းချောင်းကြွားတာဓမ္မတက်တာရမယ်ဓမ္မကြီးဘိန်ကြီးတကိုးတွေနဲ့တော့ရတာမယ်ဒါပေမဲ့ယူဇနာတော်တော်ဝေးတော့ဆိုကုန်းချောင်းကြွားတယ်နော်ဂျားဓမ္မလည်းတက်တော်ဝါတွေချွတ်ဆရာရှိတာလည်းပါတာပေါ့လိုအပ်မှာပေါ့နော်ပေါင်းလိုက်ရပါလေမဲခိုးစိတ်28ပါးမဲခိုးစိတ်28ပါးလို့အဆုံးသတ်လိုက်မယ်မဲခိုးစိတ်28ပါးကိုဝေနာဗေဒနဲ့ကွဲစားမအောင်သောမနတ္တဘယ်နှပါးရှိလဲ
ဟ
ုတ်ဟုတ်ပြီဥပ္ပခာ
3
ပါးမဲခိုးစိတ်28ပါးပါလေ55ပါးတော်တယ်ဗျာဟောနော်ဥပ္ပခာ55ပါးကအရူပစိတ်12ပါးရူပပြင်စမရူပပိစမဇံ3ပါးပေါ့နော
်
ပေါင်းဥပ္ပက15ပါးသောမနတ္တ12ပါးဇာတိဗေဒခွဲကြည့်သားမအောင်မပြောတော့ဘူ
းဇာတိကကိုကိုကို
ဟမ်ကိုကိုကိုတော်တယ်ဗျာတော်မကြီးအဲ့လိုချင်တာတော်မကြီးအဲ့လိုအဲ့လိုလေကိုကိုကိုကိုအဲ့တန်လေးထွက်တာကိုကြားချင်လို့ဇာတိဗေဒခွဲတော့ကုသိုလ်စိတ်ကိုပါဥပစိတ်ကိုပါကိရိယာစိတ်ကိုပါရပြီနော်ဘူမိဝေဒနာခွဲတော့ရူပဘုံ၌ဖြစ်သောစိတ်15ပါးအရူပဘုံ၌ဖြစ်သောစိတ်12ပါးနော်ဇာနာဗေဒနဲ့ပြောလဲရပြီနော်ပထမဇံဒုတိယဇံတတိယဇံပထမဇံ3ပါးဒုတိယဇံ3ပါးတတိယဇံ3ပါးသရုတ်ဇံ3ပါးပိစမဇံ15ပါးရပြီအဲ့ဒါပေါင်းတာကိုမဲကိုစိတ်ဟုတ်တယ်နော်ဟိုအရင်ဘက်ကဦးဇင်းတို့လေ့လာတာကာမစိတ်54ပါးနော်ဒီမဲခိုးစိတ်28ပါး29 54နဲ့ပေါင
်
း87 80နဲ့ပေါင်းလဲ
တပါ
87အဲ87အ
ဲ့ဒါကိုလောကီစိတ်82ပါးလို့ခေါ်တယ်နော်အရင်ဘက်ကလေ့လာခဲ့တယ်လေကာမစိတ်54ပါးအခုလေ့လာတယ်မဲခိုးစိတ်28ပါးပေါအဲ့ဒါကိုလောကီစိတ်82ပါးလောကီမရှိသေးတယ်နော်လောကုတ္တရာမရောက်သေးဘူးလောကီစိတ်82ပါးလောက၌ဖြစ်တဲ့စိတ်လောကကမထွက်သေးဘူးနော်အဲ့ဒါကိုလောကီစိတ်82ပါးလို့ခေါ်တယ်နော်အဲ့ဒါကိုဝိညာဘေဒာဇာတိဘေဒာဇာနာဘေဒာဘူမိဘေဒာခွဲခဲ့နော်ခွဲခဲ့ဟမ်ကိုယ်ကခွဲခဲ့နောက်ပါကြရင်အဲ့ဒီတရုပ်တွေကိုထုတ်မယ်နော်တဝိုင်းမြင်းတဝိုင်းဝိုင်းနေသွားတယ်နော်တဝိုင်းတယောက်ချင်းသွားရင်နည်းနည်းဟိုမကောင်းမကောင်းအာနာလိုပါအာနာလိုပါတယောက်ချင်းသွားရင်အာနာလိုပါဝိုင်းနေဟဲ့ကဲဒီဝိုင်းကဝိညာဝိဒခွဲပေးပါဒီဝိုင်းကဇာတိဝိဒခွဲပေးပါဟိုဝိုင်းကဘူမိဝိဒခွဲပေးပါအာဟိုကဟိုနည်းခွဲပေးပါအာနော်ခွဲပေးရောက်ပေးရမှာနော်ရပါကောက်ပေးတော်မနာသာဝေနာဘလောက်လဲဆိုရင်လောကီစိတ်82ပါးမှာတော်မနာသာဝေနာဘလောက်ရှိသလဲအဲအဲ့ဆိုရင်တဝိုင်းကဘလောက်ရှိတယ်ရေတွက်ပြောပြီးတော့ရပြောပြီးပေါ့အာဟုသစိတ်ဓမ္မဘလောက်သူကအာယိစိတ်ဓမ္မဘလောက်သူကကာမောသရတော်မနာစိတ်ဓမ္မဘလောက်သူကရူပောသရစိတ်ဓမ္မဘလောက်အရူပစိတ်ဓမ္မဘလောက်ပေါ့အဲ့ဒါပြည့်သွားပြီအကမှုလေ
ဟမ်ဒါကြောင့်နောက်တစ်ပတ်
တည်းအောင်ဘာဖြစ်ပါဘူ
း
အဲ့လေလမ်းမပတ်ဝင်ရှိရှိတယ်။အားကြားတော့မလှုပ်ချင်အများကြီးပဲ။ဝင်လက်ကိစ္စမျိုးဆရာတစ်ခေါက်ရှိရပြန်ကြောင်းပေးမယ်လေ။ဘာမှပြမစားတဲ့တော့ဘာတုံးမင်းကြီးကမင်းတုံးမင်းကြီးကအဲ့လိုလှုပ်ပေးပါဘောနော်။ကိုယ်တပည့်ကြောင့်ကိုသိတာဘော။ဒီစိတ်တော်မှာတောင်းတတ်တာအဲ6ပါးအဲ့လိုပေါ့နော်အဥပ္ပကဘယ်နှပါအာစသည်ပေါ့တွဲခေါ်ပါပေါ့6ပါးရှိတယ်မဟု
တ
်လားရပါလေကျုံမြင်ပြီးသားပါဟာအဲ့ကျုံမြင်ပြီးသားစိတ်
တော်မှာကုသိုလ်စိတ်မနာမှာ
ကုသိုလ်နဲ့ကုသိုလ်နဲ့လေလေပြောကောင်းမနဲ့ပြောတော်ရတယ်လောကီစိတ်ရှိစေတော့ဟောအချိန်ရလေဘာမှမခက်ပါဘူးနော်တပားချင်းသွားရင်မခက်ပါဘူးပြောကနေပြောနိုင်ဘူးအာဟုသူစိတ်အာယိစိတ်အစင်တိုင်းသွားလိုက်ရုံပဲသွားရင်ပေါ်လာတာပါပေါ်လာရင်ပြည့်သွားရင်ပြည်တာပါဟုတ်တယ်မလားပြည့်သွားရင်ပြည်တာနော်ဟိုရင်ပြအောင်လုပ်တာပေါ့ဗောသိကျင်လို့နားလဲကြည့်လို့လေ့လာတာပဲသိတယ်နားလဲတယ်သဘောပေါက်တယ်ရရင်တော့ပိုကောင်းတော့နော်ရရင်တော့ပိုကောင်းမရလည်းဘာမှဖြစ်ပါဘူးသိထားတာပေါ့နော်သိထားတာနောက်စာအုပ်တင်ကြည့်ရတာသိတာပေါ့ရလေ့လာတာသိတာပေါ့အဲ့ဒီသိပေါ့တော်ပါပြီနော်တော်ပြီ
ဒီကတ
ော့နောက်တစ်ပ
တ်အလုပ်လုပ်ရမယ်။ဟုတ်ပါဘူး။နောက်တစ်ပတ်ဟုတ်ပါရဲ့ကျော်ပြော
တော့။နောက်တစ်ပတ်ရွှေထီလေး
November 20 October 1st and October 29 ਨੇ အလုပ်လုပ်ရတယ်ဗော။ဆိုတော့ဒီကတော့ November 5 လွတ်အောင်လုပ်ပြီးပါလို့ပြောတော့ time table ဆွဲတယ်လို့
။ဟုတ်လား။ Monday ready တင်နေမရှိဘူး။နိုဝင်ဘာကြမှာ
ဘာကြဆိုတော့ကြည့
်ပါ29
လေမဟုတ်အဲ့ဒါဝင်ရတ
ယ်စာမတင်ပါစာမတင်ပ
ါစာမတင်ပါတော့ကြီးနေ
ဟောဆောက်တော့ပြီးခဲ့လို့ရှိရင်တော့လာခဲ
့ရပါတယ်ဒါပေမဲ့မဟုတ်ဘူးမဟုတ်ဘူးဦးစင်းကသိတယ်မဟုတ်ဓကမာကြီးကိုဦးစင်းကလာတာလာခဲ့ဘယ်ဝိုင်းအခြေအနေကောင်းလဲဆိုတော့ဦးစင်းသိတယ်အဲကောင်းတဲ့အခြေအနေကောင်းဝိုင်းနဲ့ဦးစင်းချက်ပေးလိုက်တယ်ဟုတ်ပါဘူ
းဆောက်ရှိဖို့မဟုတ်ဘူးပြီးတော့ခဏတန်းတော့ဆရာမဒေါက်တာမြာပြောတယ်ဘူးသလုံးခါတေးအောင်မစိတ်ဘူးရေးပါလားသူကစာမေးလိုက်ပြီးတော့ရမသိဘူးမသိဘူ
းခုတည်းဆိုရင်ဟာလ
ားဆိုတီယောလီ
ဟုတ်ကဲ့လားဆိုလိုက်ပြီးတော့ဟိုဟိုဟေတူဆိုရင်အမြဲပစ္စယောကတော့အမြဲမှတ်ပြီးဆက
်စားရနိုင
်မနေ့မှာလေ
ကဲတော်ပြီနော်။
November
class မှာမေးပါ။ဟုတ်ကဲ့။
November မှာပုံသင်နည်းရတာနော်။ပုံသင်နည်းရတာ
။ကျိုးတော့ကျိုးစားပါ
။ရပါလေ။တကယ်ရှိရဆရာခေါ်တော့ပါမယ်နော်။ဖြစ်ပြီးတဲ့မေးခွန်းမျိုးလေးနဲ့ ကဲတော့နော
်ပါလူပါလူပါ